Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့ညချမ်းဖြစ်နေကြပါစေတော်ရရှိမှခင်ဩဂုတ်လ30ရက်အင်္ဂါနေ့ညပိုင်း view မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ32လိုင်းနိုမီတာ51နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်သလို view မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့မှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇောင်းဝန်လိုင်ကဆောင်ရွက်ပေးသွားမှာပါခင
်ဗျာ။အနည်းခသိန်းကင်းကျင်းကြပါစေခင်ဗျာ။လက်နက်ထုတ်လုပ်ရေးနဲ့ယူကရိန်းစစ်တပ်အတွက်စီးရဲလေ့ကျင့်မှုကိုတုံ့ပြန်နိုင်မဲ့နည်းလမ်းတွေပြင်ရုရှားနိုင်ငံသားတွေအပေါ်ဗီဇာကန့်သတ်ဖို့ဥရောပသမဂ္ဂဝန်ကြီးတွေကစဉ်းစားနေကြပါတယ်။ဣရတ်မှာဩစာကြီးတဲ့ရှာအာဘာသာရေးကောင်ဆောင်ကနိုင်ငံရင်းကနေအနားယူမယ်လို့ကြေညာလိုက်ပြီးတဲ့နောက်မှာဣရတ်နယ်ခြားကိုအီရန်ကပိတ်လိုက်သလိုဣရတ်လေရင်ခီးစင်တွေကိုလည်းအင်္ဂါနေ့ကရပ်ဆိုက်လိုက်ပါတယ်။ထိုင်းနိုင်ငံဘာကောက်မြို့မှာကျင်းပမဲ့ GML Exhibition Company ရဲ့ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပြပွဲနဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့မြန်မာစစ်ကောင်စီအရာရှိတွေကိုဖိတ်ကြားထားတဲ့အတွက်လူခွင့်ရေးအဖွဲ့တွေကကန့်ကွက်နေကြပါတယ်။အဒီလိုသတင်းတွေပေါ်ဝင်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ဇော်တမောင်သားတို့ကတင်ပြကြမှာပါခုဆုံးဝင်လာရေး
။ဟုတ်ကဲ့ပါခင်ဗျာ။သတင်းတွေနားဆင်ကြားရပြီးတဲ့အခါမှာသတင်းပြပုတ်ချက်တွေကိုတင်ဆက်ပေးတဲ့အခါမှာတော့စကိုင်းတိုင်းတွင်တိုက်ပွဲဖြစ်နေတဲ့နောက်ဆုံးအခြေအနေတွေနဲ့အတူစကိုင်းတိုင်းတွင်းကတိုက်ပွဲတွေအလားတူပဲကြားပြင်းတဲ့အတွင်းမနေ့ကတိုက်ပွဲဖြစ်ခဲ့တဲ့အခြေအနေတွေအကြောင်းအပြည့်စုံကိုနားဆင်ကြရပါမယ်။အဲဒီနောက်မှာတော့ထိုင်းနိုင်ငံမှာစောင့်မြို့ကမြန်မာတွေနေတဲ့ကွန်ဒိုတိုက်ခန်းဝင်စီးခံရတာနဲ့နိုင်ငံတကာသတင်းစောင့်ပါတွေမှာတော့အမေရိကန်စစ်သည်မော်ဖိလစ်ပိုင်ကိုရောက်သွားတဲ့အကြောင်းနဲ့ယူကရိန်းနိုင်ငံမြို့တော်ကပေါင်မုံဆိုင်တစ်ခုဟာအပတ်စဉ်ပေါင်မုံနေထောင်နဲ့ချီဝေပစ်နေတဲ့အကြောင်းတွေကိုနားဆင်ရပါမယ်။နောက်ပိုင်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတဲ့အခါမှာတော့လူမှုကွန်ရက်ပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုတွေအမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာ ISP မြန်မာကတင်ဆက်တဲ့ညီငွင့်ကျဲမဆုနဲ့ကဘာတလွားခီးသွားအစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဦးတမောင်တန်းနဲ့ဒေါက်ခင်မျိုးသက်တို့ကတင်ပြပေးကြပါမယ်ခင
်ဗျာ။လက်နက်ထုတ်လို့ရင်းနဲ့ယူကရိန်းစစ်တပ်အတွက်စီးရဲလေ့ကျင့်မှုကိုတုံ့ပြန်နိုင်မဲ့နည်းလမ်းတွေအပြင်ရုရှားနိုင်ငံသားတွေပေါ်ဗီဇာကန့်သတ်ဖို့ကိစ္စတွေကိုဥရောပသမဂ္ဂဝန်ကြီးတွေကအင်္ဂါနေ့မှာဆွေးနွေးခဲ့ကြပါတယ်။အစည်းအဝေးကိုချက်သမ္မတနိုင်ငံရဲ့မြို့တော်ပရက်မှာကျင်းပနေတာပါ။
We are depleting our stocks. We are providing so many capacities to Ukraine that we have to refill our stocks.
ကျွန်တော်တို့ထုတ်လုပ်သိမ်းဆည်းထားတာတွေကရော့ရော့သွားနေပါတယ်။ Ukraine ကိုစွန့်ဆောင်နိုင်အောင်အများကြီးလှုပ်ပေးနေတာကြောင့်ပြန်ဖြစ်ရမှာဖြစ်ပါတယ်လို့ဥရောပသမ္မတနိုင်ငံသားရေးမူဝါဒဌာနအကြီးအကဲ Joseph Borrell ကသတင်းထုတ်တွေကိုပြောပါတယ်။စီးရဲဆိုင်ရာပစ္စည်းတွေနဲ့အရင်းမြစ်တွေကိုအကောင်းဆုံးဘယ်လိုစုပေါင်းသုံးပြီး Ukraine အတွက်လေကြောင်းရန်ကာကွယ်ရေးစနစ်လိုကာကွယ်ရေးဆိုင်ရာလက်နက်တွေခရယာမိကြောက်တွေဝယ်ယူရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒါ့အပြင်ယူကရိန်းစစ်သားအသစ်တွေကိုဥရောပမှာစစ်ရေးလက်ရှိပေးကိစ္စကိုလည်းဆွေးနွေးခဲ့ကြပါတယ်။ယူကရိန်းရဲ့အထွေထွေကျောင်းစစ်သားတွေကရှေ့တန်းစစ်မြေပြင်မှာတိုက်ခိုက်နေရတဲ့အတွက်ကြောင့်စစ်သားအသစ်တွေအတွက်သင်တန်းကိစ္စအရေးပါလာတာဖြစ်တယ်လို့ဆိုပါတယ်။တိုင်းပြည်အတော်များများကယူကရိန်းနဲ့နိုင်ငံသဘောတူညီချက်အရလက်ရှိပေးတာတွေရှိပေမဲ့ EU ရဲ့အစုပေါင်းဩစာကိုအသုံးပြုတာကပိုအချိန်စီးမှာကိုလည်းဝန်ကြီးတွေကအသိမှတ်ပြုကြပါတယ်။ဒါပေမဲ့တချို့ကတော့ဒါဟာလောက်ကင်ဖို့ခင်းရင်းလိုက်မယ်လို့ဆိုကြပါတယ်။အလားတူပဲရုရှားနိုင်ငံသားတွေပေါ်ဗီဇာကန့်သတ်ပိတ်ပင်ရေးနဲ့ပတ်သက်ပြီးတော့လည်းအမြင်မျိုးမျိုးရှိနေပြီးအင်္ဂါနေ့နေ့လယ်ပိုင်းမှာညှိနှိုင်းဆွေးနွေးနေကြဆဲဖြစ်ပါတယ်
။အီရန်ရဲ့နျူကလ িয়ার လုပ်ငန်းတွေနဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာအနုမြေဆိုင် Agency IAEA ရဲ့လွန်ကဲတဲ့တောင်းဆိုချက်တွေကိုအီရန်ဘက်ကလက်မခံကြောင်းအီရန်အနုမြေဆိုင်ဌာနပြောခွင့်ရဘာရော့စ်ကမလ်ဗန်ဒီရဲ့ပြောဆိုချက်ကိုကိုးကားပြီးအီရန်ကဒီကနေ့အင်္ဂါနေ့ထုတ်test name တင်းမှာဖော်ပြထားပါတယ်2015 Iran nuclear သဘောတူညီချက်ပြန်ပြီးအသက်ဝင်လာအောင် Iran နဲ့ American တို့ကြားလက်နက်ချီပြီးတဆင့်ခံဆွေးနွေးမှုတွေနဲ့စ조사နေကြတာပါဒီသဘောတူညီချက်ပြန်အသက်ဝင်လာရေးမှာအဓိကပြဿနာကဒီသဘောတူညီချက်ပြန်ပြီးမဆခင်မှာ Iran ရဲ့မကြေညာဘဲ uranium တန့်စင်နေတဲ့စက်ရုံနေရာ3ခုအတွက် IAEA စုံစမ်းမှုတွေရပ်ပြီးဖို့ Iran ဘက်ကတောင်းဆိုနေတာဖြစ်ပါတယ်Iran ပေါ်မှာတန်ခတ်ရေးယူမှုတွေရှိနေတဲ့အတွက် Iran ဘက်ကအကောင့်ထဲပို့ရေးမဖြစ်နိုင်တဲ့အတွက်IAEA တောင်းဆိုချက်ဟာလွန်ခဲ့တယ်လို့အီရန်ဘက်ကသတ်မှတ်ကြောင်းနဲ့တကယ်လို့တန်ခတ်ရေးယူမှုဖယ်ရှားပြီးအီရန်ဘက်ကလုပ်မယ်လို့ပြောခွင့်ရရဲ့ပြောကြားချက်ကိုသတင်းမှာဖော်ပြထားတာပါတနင်္လာနေ့ကတော့အီရန်သမ္မတအေဘရာဟမ်ရာစီကအီရန်နျူကလ িয়ার ဆိုင်ရာသဘောတူညီချက်တွေပြန်ပြီးမဆခင်မှာနျူကလ িয়ার အန္တရာယ်ကင်းရေးကိစ္စရပ်တွေကိုအရင်လှုပ်ဆောင်ရမယ်လို့သူ့ရဲ့သမ္မတတက်တန်းတစ်နှစ်ပြည့်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
ဤရမဩဇာကြီးမာတဲ့ရှာဘာသာရေးကောင်းဆောင်ကနိုင်ငံရေးကနေအားယူမယ်လို့ကြေညာလိုက်ပြီးတဲ့နောက်မှာဤရနယ်ချောက်ကိုအီရန်ကပိတ်လိုက်တယ်လို့ဤရလေရင်ခီးစင်တွေကိုလည်းအင်္ဂါနေ့ကရပ်ဆိုင်းလိုက်ပါတယ်ဤရနိုင်ငံတွင်းမှာဖြစ်နေတဲ့မငြိမ်မသက်မှုတွေနဲ့ကာဖျူအမင်းကြောင့်အခုလိုနယ်ချောက်ကိုပိတ်ရရတာဖြစ်တယ်လို့အီရန်ရုပ်မြင်သံကြားကပြောပါတယ်ဤရနိုင်ငံတွင်းမှာမကြာမီကျင်းပမဲ့ရှာဘာသာရေးပွဲတော်ကိုတောကြဖို့တန်းချီတဲ့ဤရနိုင်ငံသားတွေကပြင်ဆင်နေချိန်မှာအခုလိုကြေညာချက်ထွက်လာပါဤရနိုင်ငံဘက်ဒတ်မြို့မှာတော့အဆောင်ချက်တွေထူထူထပ်ထပ်ချထားတဲ့နေရာမှာဒီနေ့အင်္ဂါနေ့ rocket launcher မျိုးစုံနဲ့ပစ်ခတ်တာကြောင့်လူအနည်းဆုံး22ဦးသေဆုံးခဲ့တယ်လို့ Iraq စစ်တပ်ကပြောပါတယ်။နိုင်ငံရေးကအနားယူတော့မယ်လို့ကြေညာလိုက်ပေမဲ့ဩဇာကြီးမားလာတဲ့ရှာဘာသာရေးကောင်းဆောင် Moqtada al-Sadr ကိုထောက်ခံသူတွေနဲ့ Iraq လုံခြုံရေးတပ်ဖွဲ့တွေကြားအကြမ်းဖက်တိုက်ခိုက်တာတွေဖြစ်တယ်လို့ပြိုင်ဘက်ရှာအဖွဲ့တွေကြားမှာပါအကြမ်းဖက်တာတွေကတနင်္လာနေ့ကစတင်ခဲ့ပြီးအခုထိဆက်ဖြစ်နေတာပါ။ Iraq စစ်တပ်ကတော့တိုင်းကလုံးကိုညံမထွက်ရအမိန့်ထုတ်ပြန်ထားပြီးဘက်ဒတ်မြို့တော်ကအစိုးရအဆောက်အဦတွေနိုင်ငံတကာယုံတွေတည်ရှိတဲ့ green zone ကနေထွက်ပြေးဖို့ဆန္ဒပြသူတွေကိုအမိန့်ပေးထားပါတယ်။ကူဝိတ်နိုင်ငံကတော့အီရတ်ရောက်နေတဲ့သူ့နိုင်ငံသားတွေကိုတိုက်ပီးကထွက်ခွာဖို့ကြိုးစားလိုက်ပါတယ်။ UAE နိုင်ငံက Emirate လေဆောင်ဂျောင်းလိုင်းကလည်းအီရတ်ခီးစင်တွေကိုရပ်ထားပါတယ်
။တိရစ်နိုင်ငံနိုင်ငံမှာစီးပွားရေးချုပ်ချုံကျမှုတန်ခမ်းနေရတဲ့ပြည်သူတွေတက်တာရမှုအထွက်ရည်ရွယ်ပြီးဒီနှစ်အတွက်အစိုးရအသုံးစိတ်ကိုတိတိတတ်တာ short ချမယ် budget အသုံးစိတ်ဆန်ရပြင်ဆင်မှုကိုသမရRenil Wickremesinghe အစိုးရတက်ကဒီကနေ့အင်္ဂါနေ့မှာခြပြဖို့စီစဉ်နေပါတယ်။ဗန်နိုင်းဝန်ကြီးလည်းဖြစ်တဲ့တမရဝစ်ကရီမန်ဆင်းကဒီကနေ့လွှတ်တော်မှာတင်ပြမှာဖြစ်ပြီးဒီတင်ပြချက်ကိုအခြေတင်ဆွေးနွေးပြီးချိန်မှာမဲခွဲပြီးအတည်ပြုပေးမှာပါ။တရုတ်နိုင်ငံနိုင်ငံရဲ့စီးပွားရေးပြဿနာကူညီဖြည့်ရှင်းဖို့လာရောက်နေတဲ့ IMF နိုင်ငံတကာငွေကြေးရံမုံငွေအဖွဲ့နဲ့အစိုးရတို့ကြားညှိနှိုင်းဆွေးနွေးနေကြတာပါ။တရုတ်နိုင်ငံမှာနိုင်ငံခြားအရန်ငွေအကြီးအကျယ်ပြက်လက်နေတဲ့အတွက်ပြည်ပချင်းငွေပြန်မဆက်နိုင်ပဲဖြစ်နေတဲ့အတွက်ငွေချေးမှုဆိုင်ရာပုံစံအပြောင်းလဲလုပ်ရင်ညှိနှိုင်းမှုစူးစမ်းနေတာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့နိုင်ငံခြားကြွေးမြီဟာဒေါ်လာ58ဘီလီယံကျော်ရှိနေပြီဖြစ်ပြီး2029မှာ28ဘီလီယံကိုပြန်ဆက်မှာဖြစ်ပါတယ်။ IMF အဖွဲ့ဟာဗိုလ်တဖူးနေပဲရှိနေမှာဖြစ်တဲ့အတွက်သူတို့မပြန်ခင်မှာကနဦးသဘောတူညီချက်ရဖို့အတွက်အစိုးရကအဓိကမျှော်လင့်နေတာလည်းဖြစ်ပါတယ်။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ52 kHz 9393ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လည်ပေးနေပါသေးရှင
် VOA ကအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ထိုင်းနိုင်ငံဘာကောက်မြို့မှာကျင်းပမဲ့ GML Exhibition Company ရဲ့ကောင်ဝယ်ရင်းနဲ့လုံခြုံရေးဆိုင်ရာပြပွဲနဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့မြန်မာစစ်ကောင်စီအရာရှိတွေကိုဖိတ်ကြားထားတဲ့အတွက်လူခွင့်ရေးအဖွဲ့တွေကကန့်ကွက်နေကြပါတယ်။ဩဂုတ်လ29ရက်နေ့ကစက်တင်ဘာလ1ရက်နေ့ထိဘန်ကောက်မြို့အနီးမောင်ဆောင်ဌာနီမှာကျင်းပမဲ့ညီလာခံဟာထိုင်းစိုးရထိုင်းကာကွယ်ဝန်ကြီးဌာနကတရားဝင်စီစဉ်ကျင်းပတာမဟုတ်ပေမဲ့နိုင်ငံတကာနဲ့အာဆီယံဒေသကကြီးရည်လေစစ်တပ်အကြီးအကဲတွေကိုဖိတ်ကြားထားတဲ့ကာကွယ်ရေးဆိုင်ရာပြပွဲဆွေးနွေးပွဲလည်းဖြစ်ပါတယ်။လနဲ့ပြပွဲတွေဆွေးနွေးပွဲတွေနဲ့ဤပညာသစ်အကြောင်းရှင်းလင်းပွဲတွေပါဝင်ပါတယ် GLM Exhibition Company ရဲ့ပြပွဲဆိုပြီးမဲ့လဲအာဆီယံရဲ့မူတိုင်မြန်မာစစ်ကောင်စီဘက်ကနိုင်ငံရေးအရကိုစားပြုတဲ့စစ်တပ်အကြီးအကဲတွေကိုမဖိတ်ကြဖို့အာရှလူခွင့်ရေးစောက်ကြည့်လိတ်လာရေးအဖွဲ့တွေကတိုက်တွန်းနေကြပါတယ
်ရာသီဥတုဖောက်ပြတဲ့ဒဏ်ကိုပြင်းပြင်းထန်ထန်ခံရတဲ့မြန်မာနိုင်ငံမှာလူသားစာနာမှုဆန်ရထိရောက်တဲ့လုပ်ငန်းတွေလုပ်ဖို့လက်ရှိဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်တဲ့အချက်အလက်တွေသိဖို့လိုအပ်နေတယ်လို့လန်ဒန်စီးပွားရေးနဲ့နိုင်ငံရေးသိပ္ပံတက္ကသိုလ်တောင်အာရှဌာနကအစိုးရခန်းစားတဆောင်ဒီကနေ့ထုတ်ပြန်ပါတယ်။အာရှဒေသထဲမှာမိုးသည်ဌာနစိုက်ကလုံးမုန်တိုင်းဝန်ထမ်းမြေရေဌာနနဲ့မုန်တိုင်းတိုက်တာအပောင်းဝင်သဘောဝန်းကျင်အခြေပုံမှန်ရင်ဆိုင်နေရပေမဲ့မြန်မာအပောင်းဝင်နိုင်ငံတချို့မှာပိုပြင်းထန်တဲ့ကပ်စိုက်တဲ့အနေအထားတွေရောက်သွားတာတွေ့ရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကကမ္ဘာမှာရာသီဥတုဖောက်ပြန်တဲ့ဒဏ်ခံရမယ်အနေအချီးဆုံးနိုင်ငံတစ်နိုင်ငံဖြစ်နေပြီးတောင်နဲ့တချိန်ကျတဲ့ cyclone မုန်တိုင်းမျိုးဟာတက်ကြဲနဲ့ထောင်နောက်ပိုင်းနှစ်ဆင်လုံးကြုံလာတာတွေ့ရတယ်လို့ဖော်ပြထားပါတယ်။အခုလိုခံရတာဟာသဘောဝအန္တရာယ်အတွက်ကြိုတင်ပြင်ဆင်တာတွေသတိပေးချက်တွေကောင်းကောင်းမလုပ်နိုင်ကြောင်းဆိုတာတွေ့ရှိရကြောင်းနဲ့ကုလသမဂ္ဂအဖွဲ့တွေဦးစီးပြီးနိုင်ငံပေါင်း60ကျော်ကနေမြန်မာအစိုးရဝန်ထမ်းတွေအတွက်သင်တန်းပေးတာအပေါ်ဝင်အကူအညီတွေပေးခဲ့ကြတယ်လို့ပြောပါတယ်။ဒါပေမဲ့လက်ရှိမှာသဘောဝအန္တရာယ်ဆိုင်ရာအတွက်မြန်မာနိုင်ငံကဘယ်အတိုင်းသာဒီကြိုဆောင်ရနိုင်စွမ်းရှိတယ်ဆိုတာသိဖို့အကဲဖြတ်ဖို့လိုတဲ့အပြင်အကူအညီတွေပေးဖို့ပါလိုအပ်နေတယ်လို့လည်းဖော်ပြထားပါတယ်
။လူခွေရေချိုးဖောက်နေတဲ့မြန်မာစစ်တပ်နဲ့စီးပွားရေးလုပ်နေတာကိုရပ်ဆိုင်းလိုက်ဖို့ဂျပန်ရင်းနှီးမြှုပ်နှံသူအစုရှယ်ယာရှင်တွေကိုလူခွေရေအဖွဲ့ရှစ်ဖွဲ့ကတောင်းဆိုလိုက်ပါတယ်။ဩဂုတ်လ29ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာ Megan Walsh နဲ့ Justice for Myanmar အဖွဲ့တို့အပါအဝင်အဖွဲ့ရှင်းဖက်ကအခုလိုတောင်းဆိုလိုက်တာပါဂျပန်ကုမ္ပဏီကြီးသုံးခုကမတ်တဲထားတဲ့စင်ကာပူကုမ္ပဏီ Yangon Museum Development Pte Limited YMD ကအစု180ရာခိုင်နှုန်းမြန်မာကုမ္ပဏီဖြစ်တဲ့ Yangon Technical and Trading Company ကအစု120ရာခိုင်နှုန်းထပ်ဝင်ပြီးဟိုတယ်နဲ့ရုံးဝန်9ရရဲ့စီမံချက်ကိုဆောင်ရွက်ဖို့ Wine Complex Company Limited ကိုဖွဲ့စည်းခဲ့ပါတယ် Wine Complex Company Limited ကမြန်မာစစ်တပ်ရဲ့စစ်ထောက်ချုပ်ရုံးကိုမြေငါးကတနစ်ဒေါ်လာ2တန်းနဲ့အနစ်90ပေးသွင်းရမှာဖြစ်ပြီးယင်းနည်းလွှဲပြောင်းစနစ် BOT နဲ့လောက်ကင်ခဲ့တာဖြစ်တယ်လို့ကြေညာချက်ကပြောပါတယ်အာနာသိပြီ2022ဧပြီလထွေငွေသွေးပေးသွင်းမှုမရပေမဲ့ယင်းနည်းမြုပ်နှံတဲ့ဂျပန်ကုမ္ပဏီတွေစီကိုမေလကစားပေးပို့ခဲ့ရမှာခိုင်မာတဲ့အဖြစ်မပြန်ချခဲ့ကြတဲ့အတွက်အခုလိုအဖွဲ့ချစ်ဖက်ကကြေညာချက်ထုတ်ပြန်လိုက်တာပါလူခွေရေးချိုးပေါမှုတွေကိုမြန်မာစစ်တပ်ကကျူးလွန်အောင် Wine Complex ကုမ္ပဏီရဲ့စစ်တပ်ကိုပေးမဲ့ငွေတွေကထောက်ကူပေးရရောက်တယ်လို့လူခွင့်ရေးအဖွဲ့တွေကပြောကြပါဗျ
။ဖိလစ်ပိုင်နိုင်ငံမှာကွယ်လွန်သူအာနာရှင်ဟောင်းဖာဒီနန်မာကိုစီနဲ့လက်ထက်တုန်းကဆေးချိုရေးဥပဒေပြဋ္ဌာန်းထားခြင်းအတွင်းပျောက်ဆုံးသွားခဲ့သူတွေရဲ့ဆွေမျိုးမိသင်္ကာတွေကဒီကနေ့အင်ကာနေမှာမနီလာမြို့တော်မှာစုဝေးပြီးပျောက်ဆုံးရသူတွေအတွက်တရားမျှတမှုဆောင်ကျဉ်းပေးဖို့တောင်းဆိုခဲ့ကြပါဗျ။မနီလာကတရားကောင်းတွေရဲ့ကြောက်တိုင်နေရာမှာပျောက်ဆုံးသူတွေအတွက်နိုင်ငံတကာအထိတ်မှတ်တွေကိုကျင်းပတာပါ။သမရဟောင်းရိုဒီဂိုဒူတာတေလက်ထက်တက်တန်းကုံဆုံးချိန်ထိအာနာရှင်နယ်လက်ထက်ပျောက်ဆုံးသွားသူ1900နဲ့ပတ်သက်ပြီးအဖြေထုတ်ပေးဖို့လည်းထပ်မံတောင်းဆိုခဲ့ကြတာဖြစ်ပါတယ
်။နောက်ဆုံးရရှိထားတဲ့သတင်းတွေကိုဦးတမောင်သားနဲ့ဒေါက်ကင်မျိုးသက်တို့ကတင်ပြပေးခဲ့ကြတာပါခင်ဗျာ။ View America အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပိတ်ပွက်ချက်တွေတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့စကိုင်းတိုင်းအတွင်းကတိုက်ပွဲသတင်းနဲ့စာကြပါလေ။စကိုင်းတိုင်းစကိုင်းမြို့တောင်မြို့နဲ့တောင်ကြားကျေးရွာတွေကိုနယ်မြေရှင်းလင်းရေးလှုပ်လာတဲ့စစ်ကောင်စီစစ်ကြောင်းနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေမနေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးနေအိမ်အတော်များများမိရှုခံခဲ့ရပါတယ်။ဒီပေးရင်မြို့မှာဆိုရင်လဲစစ်ရှောင်းတွေဇက်တိုက်ပုန်းခိုနေစေဖြစ်ပြီးအကူအညီတွေလိုအပ်နေကြပါတယ်။စကိုင်းတိုင်းအခြေအနေရန်ကုန်ကလာတဲ့သတင်းပြဖို့ချက်ကိုတော့ကိုဝင်းခန့်မောင်ကတင်ပြပေးမှာပါခင်ဗျာ။
စကိုင်းမြို့နဲ့မြင်းမှုမြို့အဆက်မှာရှိတဲ့တောင်မြို့ကျေးရွာနဲ့တောင်ကြားကျေးရွာတွေကိုမနေ့ကဩဂုတ်လ29ရက်မှာစစ်ကောင်စီကနေမြေရှင်းလင်းရေးလုပ်ချိန်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားတာပါ။ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တကူကအခုလိုပြောပါတယ်
။တောင်မြို့ရွာကိုစစ်ကြောင်းထိုးတာ။အဲဟိုတောင်ကြားရွာကိုအရောက်မှာတောင်ကြားရွာကျလည်းမိစုတယ်။အဲ့မှာလည်းကျွန်တော်တို့စကိုင်းခရိုင်ရင်းနှစ်ရဲ့နောက်တစ်ခါကျတော့အဲ့မှာဒေသခံဘက်ကဖရရဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့ပေါင်းပြီးတော့ထိတွေ့မှုဖြစ်တာ။တပ်ဖွဲ့ကလည်းလေတော့ပြင်ထန်မှုရှိတယ်။ရွာကတော့တော်တော်များများမိလောင်မိစုခံမိစုခံရတယ
်။စစ်ကောင်စီရဲ့နယ်မြေရှင်းလင်းမှုတွေအတွင်းတောင်မြို့ရွာကနေအိမ်38လုံးမိလောင်ကျွမ်းသွားပြီးတောင်ကြားရွာကနေအိမ်3ပုံ2ပုံနီးပါးမိလောင်ကျွမ်းခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေပြောပါတယ်။တိုက်ပွဲမှာနှစ်ဖက်အကြဆုံးရှိခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကဆိုပါတယ်။ဒါပေမဲ့ထိခိုက်ဒဏ်ရာရတဲ့တဲ့င်းအနေနဲ့ပတ်သက်လို့တီးခြားအတည်ပြုချက်မရသေးသလိုစစ်ကောင်စီဘက်ကတဲ့င်းထုတ်ပြန်တာလည်းမရှိသေးပါဘူး။စစ်ကောင်စီကြီးခဲ့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကမြန်မာစစ်တပ်ဟာအရတားကျေးရွာတွေကိုမီးရှို့နေတယ်ဆိုတာမဟုတ်တဲ့အကြောင်းညင်းဆိုထားပါတယ်။ဒါပေမဲ့တိုက်ပွဲဖြစ်ပွားရာနေရာတွေမှာကျေးရွာတွေမီးရှို့ခံနေရတဲ့တဲ့င်းတွေရက်ဆက်နီးပါးထွက်ပေါ်နေတာပါ။ဒီပေးမြို့နယ်ထဲမှာဆိုရင်လဲစစ်ကောင်စီကနေမြေရှင်းလင်းချိန်နေနေမီးလောင်ကျွမ်းခဲ့လို့စစ်ဘေးရှောင်နေရတဲ့စစ်ဘေးရှောင်3000နီးပါးရှိနေပြီးစားဝတ်နေရေးအခက်အခဲတွေကြုံနေရပါတယ်။စစ်ဘေးရှောင်တွေကိုအကူအညီပေးနေသူတို့ကအခုလိုပြောပါတယ်။
အိုးမဲအိမ်မဲလူရ900ကျော်800တရောတရောဒီရောတရောဆိုအဲ့လောက်ရှိ။ဟောစားဝင်နေရောခက်ခဲရတယ်။ဈာမကြီးကနေရောစီပြီးတော့ဒီအခန်းလိုက်ကပဲဒီလိုဟုတ်တာ။ဒီဒီတဲ့လာပြီးတော့ရင်လည်းဒီအိမ်ရောလည်းစားရတော့မရှိဘူး။အဲဒီရိုက်ရွာမြွေတင်းတင်းကောင်းပြီးကုန်ပြီလို့ဟောရနေပြီ။ဟောဟောလေးဟောလေးတော့အချိန်မှပြီးနေတယ်လို့ပြောတယ
်။ဒီပိန်းမြို့နယ်တဲ့ကကျေးရွာတွေကိုစစ်ကောင်စီကဩဂုတ်လဆန်းကလေးကနေမီရှင်းလင်းတွေစတင်လှုပ်ဆောင်ခဲ့ပါတယ်။ဩဂုတ်လတတိယဘက်ထဲမှာကျေးရွာ၄ရွာကနေ900နီးပါးမိရှုခံခဲ့ရတယ်လို့ဒေတာကန်ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။ Data for Myanmar အဖွဲ့ရဲ့စစ်တမ်းတွေအရစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတစ်နှစ်ကျော်အတွင်းစကိုင်းတိုင်းတွေကနေ2000ကျော်မိရှုခံခဲ့ရတယ်လို့ဖော်ပြပါတယ်။မြန်မာစစ်တပ်တပ်ဖွဲ့ဝင်တွေနေမီရှင်းလင်းတဲ့စစ်စေရေးအတွင်းမှာမိရှုဖျက်ဆီးတာလို့ဒေတာကန်တွေကပြောဆိုနေပေမဲ့စစ်ကောင်စီဘက်ကလည်းPDF ဒေတာကန်ကာကွယ်ရေးတပ်ဖွဲ့တွေနဲ့တခြားလက်နက်ကိုင်အဖွဲ့တွေမိရှို့ဖျက်ဆီးတာဆိုပြီးပြောဆိုလေးရှိပါတယ
်။ကိုဝင်းခမ်းမောင်တင်ပြပေးခဲ့တာပါခင်ဗျာ။ဒါနဲ့တစ်ဆက်ထဲမှာပဲကြားပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုလည်းတင်ပြကြပါမယ်။
စီရင်တင်မှနေတဲ့ကရပြည်နယ်ကဒီမော့ဆိုခောက်ပလော့ကျေးရွာအနီးမှာဒေသခံကီနီတပ်ဖွဲ့တွေနဲ့စစ်ကောင်စီအကြားမနေ့ကတိုက်ပွဲငယ်ဖြစ်ပွားခဲ့ပြီးလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပါတယ်။ကရပြည်နယ်ရှမ်းပြည်နယ်နဲ့ကရပြည်နယ်နယ်စပ်တွေမှာစစ်တပ်ဘက်ကစီရင်လှုပ်ရှားမှုတွေအကြားအိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့တောင်းနဲ့ချီတဲ့စစ်ပြေးဒုက္ခတွေနေအိမ်မပြောင်းနိုင်ကြသေးသလိုကျမရေးတဲ့စေဝါကူတာဖို့မရှိတဲ့အကြောင်းဒုက္ခတွေကပြောပါတယ်။ကြားပြည်နယ်အခြေအနေသတင်းပေးဖို့ချက်ကိုတော့အလိမာကတင်ပြပေးမှာပါခင်ဗျာ
။ဒီမော့ဆိုမြို့နယ်ဘက်မှာမနေ့ညကလက်နက်ကြီးပစ်ခတ်တမ်းတွေကြားနေရတဲ့အတွက်လူတွေထိတ်လန့်နေတဲ့အကြောင်းဒေသခံတို့ကပြောပါတယ်
။လက်နက်ကြီးတောင်လည်းကြားရတယ်၊ချက်နိုင်ချိန်လောက်မှကြားရတယ်၊သုံးချက်လောက်ပဲကြားရတယ်လက်နက်ကြီးကဒါတော့အကျဉ်းပဲကြားရတာတော့ကျမတို့အိမ်ထဲမှာပဲသုံးနေကြ။တိုက်ပွဲရှိလားမရှိလားတော့ဒီလက်နက်ကြီးဒါတော့ကြားနေရတာပဲ။
ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူတို့ကမနေ့ကဒီမော့ဆိုခောက်ပလော့ကျေးရွာမှာတိုက်ပွဲငယ်တွေဖြစ်ပွားခဲ့တဲ့အကြောင်း VOA ကိုပြောပါရစေ။တိုက်ပွဲမရှိလဲစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်တိုက်ခိုက်နေတယ်လို့ပြောပါရစေ။
အဲ့နမတော့တက်ကခဏခဏဖြစ်တယ်ပေါ့နော်အဲ့ဒီတက်ပွင့်ငယ်လေးတွေဖြစ်တယ်မတော်ဒီဒုက္ခဘလုံးဖတ်ကြောင်းမှာစစ်ခတာတာဖြစ်အဲ့ဒါငါလာတော့ရှိပေါ့အဲ့မှာလည်းမဖြစ်ရင်တော့ရှိတယ်ဒီကရန်ကြီးရဲ့ဆက်တာဖြစ်တယ်ပေါ့ဒီနေ့ချင်းတော့ဒီခေါဘလုံးမှာလည်းဖြစ်တယ်ဒါမှမဟုတ်တော့ဒီဆော့ပီရဲ့အထက်တော့မပါဘူးနော်တက်ပွင့်ကြီးကြီးတော့မှအရင်ကစံတက်ပွင့်လည်းမြန်မာနိုင်ငံတောင်းနိုင်မတည့်ရလို့အဒီကတော့မသိမရှိတော့ဘူးနော်ကျွန်တော်တို့အဲ့မှာဝင်ပြည်တိုင်းလည်းဒီဒီအိမ်လည်းခဏခဏမြည်လောင်လေဒီခဏခဏအချုပ်ခံတဲ့ကျွန်တော်ဒီအပိုင်းကိုကျန်ပြီးတော့စဉ်းစားလို့ဟိုစဉ်းစားလို့ပေါ့နော
်အခုရောက်ပိုင်းဒီမော့ဆိုမြို့နယ်နဲ့ဖရူဆိုမြို့နယ်အစပ်မှာစစ်ကောင်စီကစီရေးလှုပ်ရှားမှုတွေပိုများလာပြီးကရင်နီပူပေါင်းတပ်ဖွဲ့တွေနဲ့လည်းဂျိုသားဂျိုသားတိုက်ပွဲဖြစ်လေရှိတယ်လို့ပြောပါတယ်ရှမ်းကယားနယ်စပ်မိုးပြဲမြို့အပြင်ဘက်မှာလည်းမကြာလက်နက်ကြီးနဲ့ပစ်ခတ်တိုက်ခတ်တာတွေရှိနေပြီးစစ်ကောင်စီတပ်တွေကျေးရွာထဲမှာတက်ဆွဲထားတဲ့အတွက်စစ်ပြေးဒုက္ခသည်တွေနေအိမ်မပြန်ရဲသေးဘူးလို့ဒေသခံရွာသားတို့ကပြောပါတယ်
လည်းမြေကြီးတစ်ခါတန်လေကတော့ဒီမိုးပြင်းမျိုးအပြင်ထဲမှာတွေကြာနေရတာပေါ့နော်တိုက်ပွဲတော့မဖြစ်ဘူးပေါ့အမတ်တပ်ပဲဖြစ်တာပေါ့အရင်တပတ်တော့လည်းတိုက်ပွဲဖြစ်တာပေါ့ဒီမိုးပြင်းမျိုးထွက်ထွက်တွေတော့တိုက်ပွဲဖြစ်တာပေါ့မင်းညာနဲ့ဒီနေ့တော့ဆိုတော့မကြားရသေးဘူးပြနေနေပေါ့နော်ဒီ what is supply နေထိုင်နေတဲ့ coffee တွေအားဒီမထွက်သေးပါဘူးအခုချိန်ထိကထဲမှာရှိတော့မှာပဲဒီရွာလူတွေတော့လုံးလုံးဝပြန်လို့မရသေးဘူးပေါ့နော်
လနဲ့ကြီးပြစ်ခတ်တာတွေနဲ့တိုက်ပွဲတွေကြောင့်တိတ်ဆောင်နေရတဲ့အားမှာကလေးတွေဖျားနာနေပေမဲ့ဆေးဝါးမရှိတာကြောင့်တော်ရဲကဆေးဘက်ဝင်တယ်လို့ယူဆတဲ့တစ်ပင်အမြစ်တွေစားပြီးဖြစ်သလိုကုနေရတယ်လို့လည်းဖဲကုံအရှိချမ်းကစစ်ဆောင်တို့ကပြောပါတယ
်လက်နဲ့ငယ်ကတိတ်မပြားဘူးနောက်လက်နဲ့ကြီးကတော့အမြဲတမ်းရှားရတယ်ဒီပေါ်တော့ဖဲကြရတယ်လက်နဲ့ကြီးထူတယ်浪漏浪的怎么的你个老浪个不变也叫不哎不也要来跑出的也个哎是把的变有了嘛啥时间起步是把变有没说那变起也来的哎变起步的那边那几家的不听说个雷那是一枪射就打你啊的这硬是的硬东西的这我还没去那么购物多啊你的打啥的你咋说一枪射掉手哎咋的咋的
ရှမ်းကယားဘက်ကစီရေးအခြေအနေနဲ့လက်နက်ကြီးပစ်ခတ်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်တစုံတရာထုတ်ပြန်တာမျိုးမရှိသေးသလိုတိုက်ပွဲငယ်တွေကြားထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့လည်းတိကျအတည်ပြုချက်မရသေးပါဘူးစစ်ဘေးဒုက္ခသည်တွေအတွက်ပြည်ရင်းကအလှူရှင်တွေရဲ့အထောက်ပံ့ကိုအဓိကအားကိုရပ်တည်နေရပြီးရေရှည်အတွက်အခက်ခဲရှိတဲ့အကြောင်းဒုက္ခသည်ကယ်ဆယ်ရေးအဖွဲ့တွေကပြောဆိုပါတယ်ရှင်
အလိမ်မှာတင်ပြပေးခဲ့တာပါခင်ဗျာ VOA American အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာပါအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းအချိန်နဲ့တပြေးညီကြည့်ရှုနားဆင်လို့ရနိုင်ကြပါတယ်ခင်ဗျာမကြာခင်မှာတော့နိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပေးသွားဖို့ရှိပါတယ်အခုတော့ထိုင်းနိုင်ငံကမြန်မာတွေနေတဲ့ကွန်ဒိုဝင်စည်းခံရတဲ့အကြောင်းကိုတင်ပြပါမယ်ထိုင်းနိုင်ငံမဲဆောက်မြို့မဲပရက်ွက်အတွင်းကတုံးတက်အမြင့်ရှိတဲ့ကွန်ဒိုတိုက်ခန်းတစ်ခုကိုဩဂုတ်လ29ရက်နေ့ကနယ်မြေအုပ်ချုပ်ရေးအာဏာပိုင်တွေကဝင်ရောက်စီးနှင်တာမှာဖုန်းကြီးနဲ့မက်တီလာရင်တွေအပါအဝင်အထောက်အထားမရှိတဲ့မြန်မာ40နီးပါးဖမ်းဆီးခံခဲ့ရပါတယ်။ဒီအကြောင်း VOA သတင်းတောက်မှတ်ရေးမှာကသတင်းဖိပို့ထားပါတယ်ခင်ဗျာ
။မဲဆောက်မြို့မဲပရက်ွက်အတွင်းကတုံးတက်အမြင့်ရှိတဲ့ကွန်ဒိုတိုက်ခန်းတစ်ခုကိုတဘာဝတရားရိပ်တာစခန်းအဖြစ်ဖွင့်ထားတာပါ။အဲ့ဒီထဲမှာဖုန်းကြီးတွေမက်တီလာရင်တွေအပါအဝင်အရက်သားတွေကနေထိုင်ပါတယ်။သူတို့တွေဟာမြန်မာပြည်ကတန်လျင်တဘာဝရိပ်တာနဲ့ဆက်ဆက်ပြီးထိုင်းနိုင်ငံထဲမှာလည်းစခန်းခွဲတွေထားပြီးဖွင့်လှစ်ထားတဲ့အသင်းဖြစ်ပါတယ်။ဩဂုတ်လ29ရက်နေ့ကဝင်ရောက်ရှာဖွေစီးနင်းခဲ့ရမှာ
ဖုန်းကြီးတွေမဲတီလာရင်နေအပါဝင်အထောက်ထားမဲ့40လောက်အဖမ်းခံရတဲ့အကြောင်းမျက်မြင်တွေ့လိုက်ရသူတူကဗီအိုအေကိုပြောပါတယ်ဟုတ်ထားဖနာကတော့အဲ့ဖုန်းကြီးတွေဝတ်တဲ့ပါတီလာဝတ်တဲ့ဝတ်ပြီးလို့ရှိရင်လူတွေတောက်ပြတ်တောက်သွားဒီကဲဝင်သွားလူတွေရော့ရော့ရော့ရော့တော့တက်ကောက်ကလူတွေစောက်ချင်စောက်ချင်နေခဲ့တာအဲ့ဖုန်းကြီးအဲ့ညဘသားဆိုလူတို့တိုင်းနဲ့ဆက်သွားတယ်လက်မမရှိတဲ့အဲ့
ตบาวะยิตาสะคันโกท้ายญาติมาเนเซแม้ส่องมุแม้ป้ายักกั่วมาอาชีพันธุ์ผลิตทาบีแม้กุอปาวินตะชาเนียรีสะยุงนี้จีวารีเดทีตะคาเตียนตวายะอลุคันเลชิเดลุเลเดต้ากันตะอูกะเปียวบาเร
ยักกั่วดิมาโอยักกั่วดิมาไล่อลุคันนะยักกั่วบ่ยักกั่วบ่ยักกั่วดิอายุไล่ลุดะแม้ซอมมาสิเดมิวเนไอ้โหจี้ยวาดิบ่ป่าตะชู่ยักกั่วดิเด้มาတော့ก้าดิเนลายောက်ปีอลุคันนาซ้นซ่าดาเตียฮ้อดาดิลาลุดาสิเดลุเลแม้ซอมมิวตีเกเลยักกั่วกะญะมาตะอูกะแลเปียวบาเดดิโลเปียวบ่ยาซอนเนาะสุโรมาดุขะเดดิสิเดโหลปีเปียหะล่ะบ่ปังก้าก็ตะมาปิยาเปียเนคะเซเดสิเดตุนยิตามาคณะวินตะไลตัวเนี่ยโหลปู่ปีเดบ่
ကတော့မသူတို့ဆက်ဆက်ရှိတယ်ပေါ့ဆက်ဆက်ရှိရပြီလို့သူတို့ကအူညီပေးတယ်ပေါ့အဆုံးကပ်ဘူးလားသူတို့ဒုက္ခနဲ့တော့သူကသူ့စိတ်ကသူ့ဝင်လာတာဆက်မလို့မှလည်းမသိဘူးထိုင်းမြန်မာနယ်စပ်မှာဖွင့်ထားတဲ့အခုတဘာဝတရားရိပ်တာနဲ့ပတ်သက်လို့တော့ထိုင်းသတင်းတချို့မှာမြန်မာစစ်ကောင်စီဘက်ကလှုပ်ထားတဲ့လူတွေအဖြစ်တန်ရရှိကြောင်းရေးသားနေပါတယ်ဒီထဲမှာနေထိုင်နေသူတွေဟာစစ်ကောင်စီကိုစန ဒီကနေ့ဒီမှာဆုံးမြို့နယ်နဲ့ဖရူဆုံမြို့နယ်အစမှာစစ်ကောင်စီကစစ်ရေးလှုပ်ရှားရတဲ့ရွာတွေရွာတွေရွာတွေအဲ့လိုရှိဒုက္ခပြုံဖက်ပြီးတချွန်သတင်းဌာနကလည်းရေးသားထားပါတယ်ဒါကိုတော့ထိုင်းရနာပိုင်နေဘက်ကအတီးပြုတ်ပြောဆိုတာမရှိသလိုစစ်ကောင်စီဘက်ကလည်းတစုံတရာတုံ့ပြန်တာမျိုးလည်းမရှိပါဘူးတဘာဝတရားရိုက်တာဟာအများအယုံစိုက်ခံရတဲ့နေရာတစ်ခုဖြစ်တယ်ဆိုတာကိုတော့မဲဆောက်မြို့ မဲဆောက်မြို့ကအခုစီးနင်းခံရတဲ့တရားစခန်းကိုမြန်မာပြည်ကတဘာဝတရားရိပ်သာဆရာတော်အရှင်ဥတ္တမတာရကိုယ်တိုင်လာရောက်ကြွလာတာတွေရှိတယ်လို့ထိုင်းနိုင်ငံဘန်ကောက်မဟာချိုင်အပြင်အလုံတမားတွေရှိတဲ့နေရာတွေမှာလည်းတရားပွဲတွေကျင်းပခဲ့ပူပါတယ်အလားတူတရားစခန်းလိုမျိုးလူနာတွေထားတဲ့စည်းရုံးတစ်ခုကိုလည်းမဲဆောက်မြို့ရဲ့တစ်ဖက်ကမြို့ဦးတွေမြို့ပတ်မှာလည်းဖွင့်လှစ်ထားပါတယ်ထိုင်းနိုင်င ဒီကနေ့ဒီမှာဆုံးမြို့နယ်နဲ့ဖရူဆိုမြို့နယ်အစမှာစစ်ကောင်စီကစစ်ရေးလှုပ်ရှားမှုအခုဆိုရင်ဖမ်းမိတဲ့အထောက်ထားမဲ့ဖုံးတော်ကြီးတွေနဲ့မြန်မာနိုင်ငံသားတွေကိုဥပဒေတိုင်းစစ်ဆေးပြီးအရေးယူသွားမဲ့အကြောင်းထိုင်းရနာပိုင်းတွေကပြောဆိုကြပါတယ်ရှင်။မအေးမှာတည်င်းပြပို့ခဲ့တာပါခင်ဗျာ။
တော်ရှင်တို့ခုနားဆင်နေကြရတာကတော့ဗီဒီယိုမြန်မာပိုင်းအစီအစဉ်ရင်အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။မကြာခင်မှာစစ်ပွဲဒဏ်နဲ့ခံရရတဲ့ယူကရိန်းနိုင်ငံကသတင်းဆောင်မတစ်ပုဒ်ကိုလည်းတင်ပြပေးပါမယ်။အခုဆက်ပြီးတော့အမေရိကန်စစ်သင်္ဘောဖိလစ်ပိုင်ကိုရောက်နေတဲ့သတင်းကိုပြောပြချင်ပါတယ်။
လေးရကြာချစ်ချေရခီးစဉ်အတွင်းစီရေးလက်ချင်မဲ့အစီအစဉ်တွေအကြောင်းရိုက်တာသတင်းကိုတော့ကိုစီသူကပြောပြပေးမှာပါခင်ဗျာ။ဖိလစ်ပိုင်နိုင်ငံကိုစိုက်လာတဲ့အမေရိကန်ကမ်းခြေဆောင်တင်ပေါ်မှာတပ်ဖွဲ့ဝင်220ပါဝင်ပါတယ်။ဖိလစ်ပိုင်ကမ်းခြေဆောင်တပ်ဖွဲ့ဝင်190လောက်နဲ့ပူးတွဲစီရေးလက်ချင်မှာပါ။တောင်တရုတ်ပင်လယ်ပြင်အတွင်းမှာစီရေးလက်ချင်မယ်လို့မျှော်လင့်ရပါတယ်။2019ခုနှစ As allies, strengthening our ability to work together in critical areas such as search and rescue and maritime
ကိစ္စရင်းနဲ့ပြင်းပြတရားဝေစုမွေးကိစ္စတွေလို့အရေးကြီးတဲ့ကိစ္စရပ်တွေမှာပိုးပြီးတော့ခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်နိုင်အောင်မဟာမိတ်တွေလက်တွဲလှုပ်ဆောင်ကြရတဲ့အမျှပိုးပြီးတော့ဆက်သွယ်ဖို့ပွင့်လင်းဖို့နဲ့အင်ဒိုပစိဖိတ်ဒေသလုံခြုံမှုစတဲ့ဘုံတူညီတဲ့ရည်မှန်းချက်တွေကိုလည်းကျွန်တော်တို့အကောင့်ထဲပေါ်သွားမှာပါ
အဓိကစေရေးလက်ချက်မှုတွေဟာတဘာဝဘေးရန်တွေကြောက်ရတဲ့အချိန်ဘယ်လိုပူးပေါင်းတုံ့ပြန်မလဲဆိုတာနဲ့ပင်လယ်ပြင်မှာတရားဥပဒေစိုးမိုးရေးကိစ္စတွေကိုအဓိကထားမှာဖြစ်တဲ့အကြောင်းဖိလစ်ပိုင်နိုင်ငံကမ်းခြေဆောင်တပ်ဖွဲ့အကြီးအကဲရေသက်ဗိုလ်ချုပ်ချာလီစ်ဖရန့်ကခုလိုပြောပါရယ
် We will have this exercise to focus on the search and rescue and the skills that we are trying to develop here.
ရှာဖွေကယ်ဆယ်ရေးကိစ္စတွေမှာစွမ်းရည်မြင့်တင်နိုင်ဖို့ဒီနေရာမှာအဓိကထားလေ့ကျင့်သွားပါမယ်။တခုကသဘောဝဘေးအန္တရာယ်ချရောက်တဲ့အခါတွေမှာကမ်းခြေဆောင်တပ်ဖွဲ့တွေအနေနဲ့အချိန်မီတုံ့ပြန်နိုင်ဖို့ပါ။ဒုတိယကဖိလစ်ပိုင်ကမ်းခြေဆောင်တပ်ဖွဲ့တွေမျိုးပဲအခုအညီလိုအပ်လာတဲ့ခါမျိုးတွေမှာအမေရိကန်ကမ်းခြေဆောင်တပ်ဖွဲ့တွေလိုတခြားအဖွဲ့တွေနဲ့ပူးပေါင်းနိုင်စွမ်းကိုတွန်းမြင်ဖို့ပါ။
တောင်တရုတ်ပင်လယ်အတွင်းရေပိုင်နဲ့ငင်းပွားမှုတွေနဲ့တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုတုံ့ပြန်ဖို့အမေရိကန်အစိုးရအရာရှိတွေမကြာခဏပြောဆိုနေပြီးဒေသတွင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်တာတွေလည်းတိုးမြင့်လှုပ်ဆောင်နေပါတယ်။သဘာဝဘေးရန်တွေရဲ့ကယ်ဆယ်ရေးအဓိကထားတဲ့ပူးတွဲစီရေးလေ့ကျင့်မှုဟာထိုင်ဝမ်အရေးကိုအခြေခံပြီးတရုတ်နဲ့ဆက်ဆံရေးတင်းမာနေချိန်မှာရောက်လာတာလည်းဖြစ်ကြောင်းပါခင်ဗျာ
။ဖိလစ်ပိုင်စစ်တင်ဘောတိခမခင်ဗျာအမေရိကန်စစ်တင်ဘောဖိလစ်ပိုင်ကိုရောက်နေတဲ့အကြောင်းကိုကိုစီသူတင်ပြပေးခဲ့တာပါ။ဖီအမေရိကန်တန်ကအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ခုဆက်ပြီးတော့စစ်ပွဲတံတွေခံရတဲ့ယူကရိန်းနိုင်ငံကတရင်ဆောင်မတပုတ်ကိုတင်ပြပေးကြပါမယ်။ရုရှားထိုးစစ်ဆင်ကျူးကျော်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံ KF မြို့ကမုံဆိုင်တစ်ခုမှာအပတ်စဉ်ထောင်နဲ့ချီတဲ့ပေါင်ပေါင်တွေဖုတ်ပြီးလိုအပ်နေတဲ့သူတွေကိုပေးဝင်နေတဲ့အကြောင်းအန်နာကော်တူရှန်ကိုပေးပို့ထားတဲ့တင်ကိုမခင်ဖြူထွေးကတင်ပြပေးပါပါခင်ဗျာ
။ယူကရိန်းကိုရုရှားကျူးကျော်စစ်ဆားခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းကစလို့ဒီမုံဆိုင်မှာပေါင်ပေါင်တွေကိုဖုတ်ပြီးလူရဲသူတွေကိုဝေပေးနေကြတာအခုဆိုရင်တော့ပေါင်မုတ်အလုံးပေါင်းတသိန်း2000လောက်ပေးဝေခဲ့ပြီပါဘီ
Makarov, Chanev နဲ့ Donetsk ဒေသတွေကိုကျွန်တော်တို့ရောက်ပြီးပါပြီလူနေတဲ့သူတိုင်းပေါင်မုတ်တွေရောက်ဖို့ဒီတဲ့နေရာပို့တိုးပြီးဝေနိုင်မလို့လုပ်နေပါတယ်စာလောင်နေတဲ့သူတွေဘိုက်ပြေဖို့အပြင်အကူအညီပေးနေတာကိုပြချင်ပါတယ်ဒီပေါင်မုတ်တွေရတဲ့သူတွေအနေနဲ့သူတို့ကယူဆိုင်ပေးနေတဲ့သူတွေရှိတယ်ဆိုတာသိစေချင်တာပါ
2019ခုနှစ်မှာစဖွင့်ခဲ့တဲ့ဒီမုံဆိုင်ကစစ်ပိုင်းဆိုင်ရာအားနည်းချက်ရှိသူတွေကိုငှားရမ်းတဲ့တည်ထောင် project တစ်ခုအဖြစ်နဲ့စတင်ခဲ့တာပါ။ဒီဆိုင်မှာလှုပ်လှုပ်ရတာမိသားစုတွေလိုရင်းနှီးဖော်ယူတဲ့ခံစားမှုကိုရစေတယ်လို့မုံဆိုင်ဝန်ထမ်းတူကပြောပါရယ်။ဒီမှာလှုပ်လှုပ်တာနှစ်နှစ်ရှိပါပြီ။2020 March လတည်းကစလုပ်တာပါ။လုပ်ငန်းကြောင်းတည်ချာတည်ရင်တော့မခက်ပါဘူး။စီရီနောက်ဝန်ထမ်းကူညီလုပ်ကိုင်ပေးနေသူအမေရိကန်လူမျိုး Patrick Longfi ကအရင်ကစစ်မှုထမ်းခဲ့ပြီးတော့2019ခုနှစ်မှာယူကရိန်းအမျိုးသမီးနဲ့လက်ထပ်ပြီးယူကရိန်းနိုင်ငံမှာပဲနေထိုင်နေတာပါ။သူကပေါင်မုတ်တစ်ခါမှမဖုတ်ဖူးခဲ့ပေမဲ့လို့ဝင်ကူညီဖို့အတွက်ဆုံးဖြတ်ခဲ့ပါတယ
်။အရင်ကတော့အမေရိကန်စစ်မှုထမ်းပါအန်ဒီယားရှိသလိုခက်ခဲတဲ့အလုပ်ပါ။အခုတော့နိုင်ငံအတွက်တတ်နိုင်တဲ့ဘက်ကကူညီပေးကြတာကြောင့်အခုဒီဆိုင်မှာဝင်ကူနေတာပါ။
ရုရှားထိုးစစ်ဒဏ်အဆိုးဆုံးခံရတဲ့ဒေသတွေမှာသူတို့ရဲ့ပေါင်မုံတွေကိုဝေပေးပါတယ်။ဒီမှာဆိုင်တွေကလည်းမရှိပါဘူး။မြို့ထဲသွားပြီးတော့ပေါင်မုံဝေဖို့ကလည်းအရန်ကိုဈေးကြီးပါတယ်။ဒီမုံဆိုင်ပိုင်ရှင် Vladislav Malaschenko ကိုယ်တိုင်လည်း Pride စေနာဝန်ထမ်းတွေနဲ့တွေ့လိုက်ပါပြီးပေါင်မုံတွေကိုဝေပေးပါတယ
်။
ဒီလိုပေါင်မုတ်အလုံး600ယူလာပါတယ်။တဝက်ဝေပေးခဲ့ပါပြီ။မနေ့ကမှဒေသခံစင်နာဝန်ထမ်းတွေကကျန်တာကိုဆက်ဝေပေးပါလိမ့်မယ်။ပြီးရင်တော့နောက်တစ်ပတ်ကျွန်တော်တို့ထွက်လာနိုင်တဲ့အချိန်ထိသူတို့စောင့်ကြရမှာပေါ့
။ယူကရိန်းပြည်သူတွေနဲ့ပြည်ပနိုင်ငံတွေကအခြားအပန်းနဲ့ပေါင်မုတ်တွေကိုအခကျင်းငွေမယူဘဲအလကားဝေပေးနေတာပါ။တချို့ကငွေကြေးထောက်ပံ့ကူညီကြတယ်လို့တချို့ကတော့ဂျုံနဲ့တခြားမုတ်ဖုတ်တဲ့ပစ္စည်းတွေကိုပေးပါတယ်။တစ်လကိုဒေါ်လာ13,000အကုန်ကျခံပြီးတော့ခက်ခဲနေသူ12,000အထက်ပေါင်မုံတွေကိုဝေပေးနေတာဖြစ်ပါရဲ့ရှင
်စစ်ပွဲတံတွေခံနေရတဲ့ယူကရိန်းနိုင်ငံ KF မြို့ကပေါင်မုံဆိုင်လေးကျောင်းကိုမခင်ဖြူထွေးကတင်ပြပေးခဲ့တာပါခင်ဗျာအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါမကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးတော့ဖို့ရှိပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမိ мян ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာ ဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်တော်ရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာညပိုင်း9နိုင်ကနေ10နိုင်ထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်တွေကို VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းအတန်လွင့်နေတဲ့အချိန်မှာတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်။အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေမှာတော့လူမှုကွန်ရက်ပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုလေးတွေအမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာ ISP မြန်မာကတင်ဆက်တဲ့မြင်ကွင်းကျဲမတ်စုနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်စာသတင်းလေးတွေကိုပထမဆုံးပြောပြချင်ပါတယ်။တရုတ်နိုင်ငံမှာလေတပ်စွမ်းအားနဲ့စီးရေးစွမ်းရည်ပြသတဲ့အနေနဲ့အနောက်နိုင်ငံအနောက်မြောက်ပိုင်းမှာစီရေးစစ်လေရင်ပြပွဲတွေကျင်းပခဲ့ပါတယ်။အိန္ဒိယမှာစီကန်နဲ့မညီတဲ့မိုးမျော်တိုက်ကြီးနှလုံးဆက်ဆက်ကန်နဲ့အပြီးဖြိုချလိုက်ပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့10မိနစ်စာသတင်းတို့လေးတွေကိုတော့မအေးတနာကျော်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
ဒီမှာဩဇာကြီးတဲ့ရှေးဟိုက်ဘာသာရေးခေါင်းဆောင်မုတ်တာရာအယ်ဆာရာကိုထောက်ခံတဲ့သူတွေဖြစ်ပါရင်သူတို့ကဩဂုတ်လ29ရက်နေ့က Green Zone အစိမ်းအောင်တဲ့မြေတွေက Republican နန်းတော်ကိုဝင်စီးပြီးတော့ရေးကူးနေခဲ့ကြတာပါ။အီရန်နိုင်ငံမှာ2021အောက်တိုဘာရွေးကောက်ပွဲပြီးခဲ့တဲ့ကနှစ်ဖက်ကြေလည်မှုမရဖြစ်နေတဲ့နိုင်ငံရေးအခြေတဲကြောင့်အစိုးရတရက်မဖွဲ့နိုင်ပေမယ့်အခုခါအီရန်အမျိုးသားရေးဝါဒီတွေနဲ့အီရန်ကိုထောက်ခံသူတွေကြားနှစ်ဖက်ထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ပွားခဲ့ပြန်ပါတယ်။နိုင်ငံရေးရှစ်တွန်းနောက်ဆုံးမရဖြစ်နေတဲ့ပုံမှာမစ္စတာဆာရာနိုင်ငံရေးကနှုတ်ထွက်မယ်လို့ဆုံးဖြတ်လိုက်လို့သူ့ကိုထောက်ခံတဲ့သူတွေနဲ့အီရန်ကကြောတောင်နောက်ခံပေးထားတဲ့အတိုက်ခံတွေကြားမှာဩဂုတ်လ29ရက်နေ့ကစပြီးတော့ဒီလိုတိုက်ခိုက်မှုတွေဖြစ်တာပါ။တနင်္လာနေ့ပထမနေ့မှာတေဆုံးသူ20နီးပါးရှိသွားခဲ့ပါပြီ။ဒုတိယနေ့ဩဂုတ်လ30ရက်နေ့မှာတော့မစ္စတာဆာရာဘက်ကသူတွေ RPG တွေပါအသုံးပြုတိုက်ခိုက်ခဲ့တာပါ။အစိုးရရုံးတွေတန်တမန်အဆောက်အုံတွေရှိတဲ့ Green Zone အစိမ်းရောင်နေမြို့ကိုဒုံးကျည်တွေနဲ့ပစ်တယ်လို့စစ်တပ်ကပြောပါတယ်။တရုတ်နိုင်ငံမှာတော့တရုတ်လေတပ်ရဲ့လေတဲလေရင်အုပ်စုလိုက်အကွက်ဖော်မောင်းပြတာကိုဩဂုတ်လ26ရက်နေ့ကကြေရှုခဲ့တဲ့ပြည်ထောင်စုတွေအထူးသဘောကျခဲ့ပါတယ်။တရုတ်နိုင်ငံအရှေ့မြောက်ပိုင်းဂျီလင်ပြည်နယ်မှာဩဂုတ်လ26ရက်နေ့ကနေ30ရက်နေ့ကျင်းပတဲ့ PLA တပ်မတော်လေကြောင်းစွမ်းရည်ပြောင်းဝဲမှာတရုတ်နိုင်ငံရဲ့လေကြောင်းနည်းပညာပိုင်ဆိုင်မှုတွေကိုတွေ့ခဲ့ရတာပါခင်မီအစင်းမြင့်လေရင်တွေကိုပြသခဲ့တယ်လို့တရုတ်လေသူရဲတွေရဲ့ကျွမ်းကျင်ပိုင်နိုင်မှုကိုလည်းပြသသွားပါရင်ခြောက်ချုံးလေရင်ပြပွဲမှာအကြီးဆုံးကုန်တင်လေရင် Y20 တိုက်လေရင် J20 စီးတဲ့လေရင် NU20 တို့ကို CCTV တရုတ်ရုပ်သံမှာပြသခဲ့ပါတယ်တရုတ်လေတဲ့လေသူရဲတွေက CJ6 လေရင်တွေနဲ့စိန်နှုန်းတံအုပ်ဖွဲ့ပြန်တဲ့အကွက်ဖော်ပြခဲ့တယ်လို့JLA လေကျင်ရေးတိုက်လေရင်80J10 ဂျက်လင်ရင်60တို့ရဲ့ပြန်တမ်းမှုတွေကိုလည်းတွေ့ခဲ့ရပါတယ်။ဒီလေရင်ပြပွဲကတရုတ်ပြည်သူလွတ်မြောက်ရေးတပ်မတော် PLA လေတပ်ရဲ့လေကြောင်းစွမ်းအင်ကိုပြသရင်လည်း10နှစ်တာကာလအတွင်းမှာသူတို့ရဲ့လေတပ်စင်အားဘလောက်တိုးတက်လာတယ်ဆိုတာလည်းတွေ့နိုင်တယ်လို့ AP Writer သတင်းဌာနတွေကတစင်ဖော်ပြတဲ့ CCTV သတင်းမှာပြောထားပါတယ်။ထိုင်းနိုင်ငံမှာဩဂုတ်လ23ရက်နေ့ကတော့ဝန်ကြီးချုပ်ပရာယုတ်ကိုဆန့်ကျင်သူတွေစုဝေးပြီးတော့ကြင်စာတိုက်ခဲ့ကြတာပါ။အထူးခြားဆိုရင်တော့ဝန်ကြီးချုပ်ကိုဆန့်ကျင်သူတွေပုံစံဆန်းဆန်းပြပြဒီလိုဆန္ဒပြခဲ့တာမှာဝန်ကြီးချုပ်တပ်ပုံကိုမီးရှို့ပြီးတော့ကြင်စာတိုက်ခဲ့တာဖြစ်ပါလေ။ဖျောင်းနိုင်တွေထွန်းပြီးတော့ကာရာစားရုံအမွေးတိုင်းလိုရောထည့်ထားတဲ့ခွက်ထဲကိုဝန်ကြီးချုပ်ပရာယုတ်ရဲ့တပ်ပုံကိုမီးရှို့ချတာတွေလုပ်ခဲ့ပါရင်နိုင်ငံကိုစစ်အာဏာသိမ်းဝန်ကြီးချုပ်ရာထူးယူပြီးတော့အုပ်ချုပ်လာတာတက်တန်း၈နှစ်တာဝန်ထမ်းပြတာကြောင့်ရာထူးကလည်းနှုတ်ထွက်ပေးဖို့တောင်းဆိုကြတာဖြစ်ပြီးတော့တက်တန်းပြည့်မပြည့်ဆိုတော့အငင်းပွားပွဲဖြစ်နေပါတယ်။သူ့ကိုထောက်ခံသူတွေကလည်းတက်တန်းမပြည့်သေးဘူးလို့ပြောနေတာကြောင့်အတိုက်ခံတွေကဒီလိုတက်တန်းပြည့်မပြည့်သူဘလောက်ဆက်အုပ်ချုပ်နိုင်အောင်မလဲဆုံးဖြတ်ဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်။တိုက်တိုက်ဆိုင်ဆိုင်ပဲအဲ့လိုဆန္ဒပြပြီးတော့နောက်တရမှာတော့မစ္စတာပရာယုတ်ကိုရာထူးကခိတ္တာဆိုင်ငံ့ခဲ့ပြီးတော့ဒီကိစ္စကိုတုံ့ပြန်မှုအချိန်နှစ်ပတ်ပေးထားပါတယ်။စစ်ဘိုလ်ချုပ်ကြီးတူဖြစ်တဲ့ပရာယုတ်ချန်ဝချာဟာမေလ2014ခုနှစ်မှာဆီအာနာတိမ့်ခဲ့ပြီးတော့ယာယီဖွဲ့စည်းပုံဆွဲပြီးဩဂုတ်လမှာတော့သူဝင်ကြီးချုပ်ဖြစ်တာမို့အခုဆိုရင်၈နှစ်ပြည့်သွားပါပြီစစ်တမ်းတွေအရလည်းသူ့ကိုတိုင်းပြည်မှာလူကြိုက်နေနေပါတယ် ဂျေဘေးသစ်ပါကစ္စတန်နိုင်ငံကခိုင်ဘာပက်တွန်ခွာပြည်နယ်မှာရေလုံးတွေလည်းပိတ်မိနေတဲ့ကောင်းလေးတယောက်ကိုရဟယင်နဲ့ကယ်ယူခဲ့တဲ့မြင်ကွင်းဖြစ်ပါလိမ့်ရှင်။ရဟယင်မောင်းသူကရဟယင်ကိုအနှိမ့်ကန်ဆင်ပြီးတော့အထက်ကကယ်ဆယ်ရေးသမားတွေကကလေးကိုဆွဲခေါ်ယူခဲ့ပါတယ်။ဒီလိုသာအချိန်မီမကယ်ယူနိုင်ရင်ဒီကလေးအသက်ဆုံးရမယ်ခင်ရှိတာပါ။တချို့တွေကလည်းလေဝင်းအထိမြုပ်အောင်တက်တဲ့ရေချောင်းမှာနိုင်သမျှအသေးပြီးတော့ဘေးလွရာကိုရောက်ဖို့သွားကြရပါတယ်။ရွာတရွာမှာအိမ်ခေါင်မိုးပေါ်တက်နေတဲ့ရွာသား85ဦးကိုရေတဲ့ရဟယင်နဲ့ကယ်ဆယ်ခဲ့ပါတယ်။အခုလိုမျိုးရေတွေကြားပိတ်မိနေတဲ့သူတွေကိုရဟယင်နေနဲ့ပါကယ်ဆယ်ပေမဲ့ထိခိုက်မှုအတိုင်းအတာကြီးမားလုံးလုံးသူတို့လိုမျိုးကံမကောင်းတဲ့သူတွေကတော့အသက်အန္တရာယ်နဲ့ကြုံရတာ။တနင်္ဂနွေလုံးရေဘေးတင်တဲ့ကြမှာအခုဆိုရင်တော့သေဆုံးသူပေါင်း1000ကျော်ပါပြီ။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကလေးကရေဘေးနဲ့အဆိုးရွားဆုံးကြုံတွေ့ခဲ့ရတဲ့ပါကစ္စတန်နိုင်ငံမှာနိုင်ငံတကာကဝိုင်းဝန်းကူညီဖို့ဝန်ကြီးချုပ်ကမေတ္တာရက်ခံထားပြီးနိုင်ငံတွင်းကယ်ဆယ်ရေးကိုလည်းအားသွန်လုပ်နေပါတယ်။ပါကစ္စတန်နိုင်ငံတမိုင်းမှာအဆိုးဆုံးမုတ်တုံမိုးနဲ့ရေလွှမ်းမှုမှုကြောင့်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာလူပေါင်းတန်း30ရေဘေးတင့်နေခဲ့ရပါတယ်။အမေရိကန်ပြည်အောင်စု Texas ပြည်နယ်ဒိုင်နိုဆောဂျိုင်ဝမ်အမျိုးသားဥယျာဉ်ထဲမှာတော့လွန်ခဲ့တဲ့နှစ်ပေါင်း113တန်းကဒိုင်နိုဆောခြေရာတွေပေါ်လာပါတယ်။ရီယာဒီမိုးခေါင်တို့ကဘာတလွားနေရာစုံမှာရှေးဟောင်းပစ္စည်းတွေပေါ်လာတာတွေ့နေရတာမှာအမေရိကန်ပြည်အောင်စု Texas ပြည်နယ်မှာဒီနှစ်ပေါ်လာတဲ့ပစ္စည်းကတက်တန်းအရင်ဆုံးဒီဒိုင်နိုဆောခြေရာတွေပဲဖြစ်ပါတယ်။မြေကြီးရဲ့မြေကျမ်းမြင်မှာအနေကြတဲ့ရွှွန်တွေထုံးကြောက်အနေတွေနဲ့ဖုံးနေတဲ့ခြေရာကြီးတွေမြေကြီးခံပြီးပေါ်လာတာဖြစ်ပါတယ်။ဒီခြေရာတွေကမြောက်အမေရိကန်မှာတွေ့တဲ့ဒိုင်နိုဆောတစ်ခေါင်နဲ့အရှိဆုံးခြေရာလမ်းကြောင်းနဲ့ဖြစ်နိုင်တယ်လို့ဥယျာဉ်တာဝန်ရှိသူတွေကပြောပါတယ်။ဒီဥယျာဉ်မှာရာသီဥတုအခြေအနေပေါ်လာပြီးတော့ဒီလိုခြေရာတွေကပေါ်လာလိုက်ပြန်ပြောက်သွားလိုက်ရှိတတ်ပါတယ်။ဒီဒိုင်နိုဆောဂျိုင်ဝမ်ဒေတာကလည်းနာမည်တွေကအတိုင်းဒိုင်နိုဆောခြေရာတွေအများအပြားတွေ့ရတဲ့ဒေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာမိုးမျောတိုက်ကြီးနှစ်ခုဖြိုချပစ်လိုက်တော့ဖုံးလုံးကြီးတွေတက်လာခဲ့ပါတယ်။တိုက်တာအိုးအိမ်ဘေးကင်းလုံခြုံရေးစီးမြင်တော်တော်များများကိုချိုးဖောက်ထားလို့ဩဂုတ်လ28ရက်နေ့ကတရားရုံးအမိန့်နဲ့ဖြိုချရတာပါတကယ်ဆိုအိန္ဒိယမှာအဆောက်အအုံဆောက်လို့ရင်ဘေးရနယ်ကင်းရှင်ရေးစီးမြင်တွေကိုအပြည့်အဝမလိုက်နာတာမထူးဆန်းပေမဲ့လည်းစီးကံဖောက်လို့အခုလိုမျိုးဆောက်ပြီးတိုက်တာအကြီးကြီးတွေဖြိုချခိုင်းတာတိတ်ပြောမရှိပါဘူးအခုတော့ပေ300ကျော်မြင်းနဲ့မိုးမျောအဆောက်အအုံကြီးတွေကိုဖြိုချပစ်လိုက်တာပါဒီပေ300ကျော်မြင်းနဲ့မိုးမျောအဆောက်အအုံကြီးတွေကမီးဝေးလုံခြုံရေးစည်းကမ်းတွေကိုလည်းချိုးဖောက်ထားပါတယ်။စူပါတက်တမွာမျောစင်တွေကမြို့တွေလိမ်မြို့တော်အဆက်နွိုင်တာမြို့မှာတည်ရှိတာဖြစ်ပြီးတော့သူတို့နှလုံးကိုဖြိုချဖို့ဖောက်ခွဲပစ္စည်း 3,900 ကီလိုဂရမ်သုံးခဲ့ရပါတယ်။အမြင့်ပေ338ပေရှိပြီးတော့တိုက်ခန်းလွတ်ပေါင်း850ပါဝင်တဲ့တိုက်မြင့်ကြီးတွေဖြိုချခြင်းက10စက္ကန့်ပဲကြာလိုက်ပါတယ်။ဒီတိုက်တွေဖြိုချတာကလည်းအပြိုအပြက်တန်ချိန် 8,000 ထွက်ပြီးတော့အများစုကတော့အဲ့နေရာမှာမြေပြန်ဖို့ဖို့သုံးပါဖြစ်တယ်လို့ကျန်တာတွေကိုတခြားနေရာတွေမှာပြန်ပြီးတော့အသုံးပြုဖို့ရှိပါတယ
်။မိုက်တန်နာကျော်တင်ပြပေးခဲ့တာပါခင်ဗျာ။မကြခင်မှာ ISCB မြန်မာရဲ့မြင်ကွင်းကျင်းမှတ်စုအစီအစဉ်ကိုတင်ပြပေးတော့ပါမယ်။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုတင်ပြပေးပါမယ်။သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့ဖလော်ရီဒါနေအိမ်ကနေတင်ဆက်ခဲ့တဲ့ထိတ်တန့်လျော့ဝဲဆိုင်ဆရာနေကိုဂျာဂန်တရားသူကြီးတူကစစ်စစ်ကြီးစုပြီးတဲ့နောက်အဲ့ဒီကိစ္စနဲ့ပတ်သက်လို့အခုသတင်းပတ်နောက်ပိုင်းမှာကြားနာစစ်ဆေးဖို့ပြည်ထောင်စုတရားသူကြီးတူကရက်သတ်မှတ်ထားပါတယ်။ Trump ကတော့အရင်သမ္မတတွေတစ်ခါမှအသုံးပြုစရာမလိုတဲ့သမ္မတဟောင်းရဲ့အထူးအခွင့်အရေးကိုအသုံးပြုပြီးတုံ့ပြန်မယ်ဆိုတာမျိုးပြောဆိုထားတာကြောင့်ရှုပ်ထွေးမှုတွေတော့ရှိလာနိုင်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအခုအခါစုံစမ်းစစ်ဆေးနေစေဖြစ်တာကြောင့်အမေရိကန်တရားရေးဌာနကတစုံတရာပြောကြားတာမျိုးမရှိသေးပါဘူး။ VOA သတင်းတောက် Arash Arabasari သတင်းပေးပို့ထားတာကိုကိုအောင်အောင်ကတင်ပြပေးပါမယ်ခင်ဗျာ။
အမရဟောင်းဒေါ်နယ်ထရမ့်ရဲ့ဖလော်ရီဒါမှာရှိတဲ့မိုင်လာကိုစံရင်ကို FBI ကဝင်ရောက်ရှာဖွေခဲ့တာနဲ့ပတ်သက်လို့တရားရေးအရာအပြန်အလှန်ခုခံပြောဆိုတာတွေခုအခါသတင်းပတ်နဲ့ချီကြားလာပါပြီ။ထရမ့်လက်ထက်မှာရှိတဲ့ထိတ်တန့်လျော့ရဲ့စာရွက်စာရွက်တွေကိုပြန်အပ်ဖို့သက်ဆိုင်ရာကဒီနှစ်အစောပိုင်းကတည်းကပြောထားတာပါ။ဒီစာရွက်စာရွက်တွေဟာဘသူလက်ဝဲမှာမှမရှိသင့်ပဲသမ္မတနဲ့သက်ဆိုင်တဲ့မှတ်တမ်းမှတ်ရာတင်ဆဲတဲ့ဌာနမှသာစနစ်တကျတင်ဆဲတင်ကြောင်းအမေရိကန်အချက်လက်ထင်းသိမ်းရေးဌာနကပြောဆိုထားတာပါ။ရှာဖွေစစ်ဆေးတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရို FBI အရာရှိတွေကထိတ်တန့်လျို့ဝှက်စာရဲစာရန်စက်တစုံကိုရှာဖွေတွေ့ရှိခဲ့ပြီးအဲ့ဒီထဲမှာလျို့ဝှက်ထားမဲ့သတင်းအရင်းအမြစ်အမည်တွေလည်းပါဝင်ပါတယ်။ Trump နဲ့သူ့ရဲ့ဥပဒေအကြံပေးတွေကတော့တရားရေးဌာနရဲ့ရှာဖွေ run နဲ့ပတ်သက်လို့လူများသိရှိအောင်ထုတ်ပြန်မလားမထုတ်ပြန်ဘူးလားဆိုတာကိုမဆုံးဖြတ်ရသေးဘူးဆိုပြီးတော့မကြာခင်ကထုတ်ပြန်တဲ့စီစီစစ်စစ်တီးဖြတ်ထားတဲ့အချက်လက်တွေအရာသိရပါတယ်။သူတို့က2020မှာ Trump အခန့်ခဲတဲ့ပြည်ထောင်စုတရားသူကြီးတူကိုလွတ်လပ်တဲ့ဂျာဂန်စစ်စစ်ပေးနိုင်တဲ့အထူးပုဂ္ဂိုလ်တူအဖြစ်ထားရှိပေးဖို့တောင်းဆိုထားပါတယ်။အဲ့ဒီဂျာဂန်စစ်စစ်ပေးမဲ့သူကအခုသိမ်းဆည်းထားတဲ့အချက်လက်တွေကိုကြည့်ရှုသုံးသပ်ပြီးနောက်သမ္မတ Trump အနေနဲ့သမ္မတရဲ့အထူးအခွင့်အရေးကင်းလွတ်ခွင့်ကိုအသုံးချလို့ရနိုင်မရနိုင်ဆိုတာကိုဆုံးဖြတ်ပေးစေလိုတာပါ။တရားသူကြီး Island Cannon ကတော့အထူးစုံစမ်းစစ်ဆေးသူထားပေးမယ်ဆိုတာမျိုးအရေးအမွတ်ပြောထားပါတယ်။
Good thing they're going to have a special
Chair Lady who sees this is same at two siman yemu khan tha la ga lo common ne kisa tamara ma ku thain si twa de sa wet sa ran ni yo let the chan ni la ri yo let wet tha nai ne pwin yee chi ba de dai me sa wet sa ran mya bya pyan a pi bi lo chin lo na le tha ba de tu ni ne a lo mu le pyan a nan tin ma da ne patat pi lo le tu khong khong ti le me the ma de
Trump ga raw tu aim yu raw ma shi ni ga de ga di sa wet sa ran ni ye the kae lyo wet a sin tan go short cha pe phet khe de lo so ba de သမ္မတဂျိုးဘိုင်ဒန်ကဒါကိုလက်မခံပေးချခဲ့ပါတယ
်။ကျွန်တော်အနေနဲ့ကဘာဘောကဘယ်အရာကိုပဲဖြစ်ဖြစ်လျှို့ဝှက်စင်တန်းကိုရှော့ချဖယ်ရှားခဲ့တယ်ဆိုတာသိစေချင်ပါတယ်။ကိုကသမ္မတမဟုတ်လို့အဲ့လိုလို့လို့ရတယ်လေလား။မယုံနိုင်စရာပါပဲ
။အခုစုံစမ်းစစ်ဆေးနေရာတွေနဲ့ပတ်သက်ပြီးတော့လဲသူသိတော့မသိခြင်းကြောင့်ပြောပြီးတော့တရားရေးဌာနဘက်ကသာလွှဲအပ်ထားတာပါ
။ There's something a little bit absurd.When it appears
တမရဟောင်းတယောက်ကထိတ်တန့်လျော့ဝဲဆာရဲဆာရန်နေသူ့အိမ်ကိုယူသွားတယ်ဆိုတဲ့ကိစ္စဟာအမတန်အဓိပ္ပာယ်မရှိတဲ့လောက်ရပါနားကိုမလဲနိုင်ပါဘူးတမရထွန်းနဲ့ပတ်သက်လာရင်နားမလဲနိုင်တဲ့ကိစ္စရက်တွေအများကြီးပါ
ဒူးတမရဟောင်းမိုက်ဖန့်စ်အနေနဲ့ဝါရှင်တန်ကနေထွက်ခွာတော့ကထိတ်တန့်လျော့ဝဲဆာရဲဆာရန်နေယူသွားတာမျိုးရှိလားဆိုပြီးတော့မင်းမင်းရမှာသူကမရှိဘူးလို့ဖြေပါတယ
် No not to my knowledge
ဖရမီဒါဇူရဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့အခွန်ကပေးဖို့ရှောင်တိန်ခဲ့တာကြောင့်အပြစ်ရှိကြောင်းထွက်ဆိုထားတဲ့အချိန်မှာပဲအခုလိုကိစ္စတွေထပ်မံပေါ်ပေါက်လာတာပါအထူးကြားကန်စီးစစ်ပေးမဲ့သူတူထားရှိဖို့ကိစ္စနဲ့ပတ်သက်ပြီးလာမယ့်ကြာသပတေးနေ့မှာကြားနာဖို့တရားသူကြီးကန်နွန်ကရက်သတ်မှတ်ထားပါတယ်ခင်ဗျာ
ကိုအောင်တင်ပြပေးခဲ့တာပါခင်ဗျာပြည်အမေရိကန်တန်ခါအင်္ဂါနေ့ညပိုင်းအစီအစဉ်လေးဆက်လက်ထုတ်လွှင့်ပေးနေပါတယ်မကြခင်မှာကမ္ဘာတစ်လွှားခီးသွားအစီအစဉ်ကိုတင်ပြပေးဖို့ရှိပါတယ်အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ ISP မြန်မာရဲ့မြင်ကွင်းကြေမှတ်စုအစီအစဉ်ကိုတင်ပြပေးပါမယ်တရုတ်မြန်မာဆက်ဆံရေးဖြစ်စဉ်ဖြစ်ရများစွာထဲမှာ2022ခုနှစ်ဩဂုတ်လအတွင်းအာယုံဆိုင်ဆရာဖြစ်စီတဲ့ဖြစ်ရ5ခုရှိပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကြေမှတ်စုမှာဒီအကြောင်းအချင်းအရာတွေကဘာကြောင့်အလေးပေးအာယုံဆိုင်ဆရာဖြစ်တယ်ဆိုတာကိုတင်ပြပေးထားပါတယ်ခင်ဗျာ
တရုတ်မြန်မာဆက်ဆံရေးဖြစ်စဉ်ဖြစ်ရပ်များစွာထဲမှာ2022ခုနှစ်ဩဂုတ်လအတွင်းအာယုံဆိုင်ဆရာဖြစ်စီတဲ့ဖြစ်ရပ်၅ခုကို ISP မြန်မာကအခုတစ်ပတ်မှာဖော်ပြသွားပါမယ်။တရုတ်မြန်မာကုန်သွယ်ရေးလမ်းကြောင်းကနေကုန်သွယ်မှုတန်ဖိုးရန်တန်း200ကျော်အထိရှိလာပါတယ်။ယူနန်ရန်ကုန်အိန္ဒိယသမုဒ္ဒရာပင်လယ်ရေကြောင်းကားလမ်းယထာလမ်းပူးတွဲကုန်သွယ်ရေးလမ်းကြောင်းတစ်ခုတည်းကနေကုန်သွယ်မှုတန်ဖိုးရန်တန်း200အမေရိကန်ဒေါ်လာတန်30နီးပါးရှိခဲ့တာဖြစ်ပါတယ်။ဒီလိုရခဲ့တာကိုမြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံကကြေညာခဲ့တာဖြစ်ပြီးစမ်းသပ်လည်ပတ်ခဲ့တဲ့တနစ်တာအတွင်းရခဲ့တဲ့ပမာဏကိုတွက်ချက်ဖော်ပြခဲ့တာပါတနစ်တာကာလအတွင်းကုန်စည်ပို့ဆောင်တာ14ကြိမ်ရှိခဲ့ပြီးတန်ငွေ1000ကျော်ခဲ့ပါတယ်ဒီကုန်သွယ်ရေးလမ်းကြောင်းဟာတရုတ်ရဲ့အနောက်တောင်ဒေသနဲ့အိန္ဒိယသမုဒ္ဒရာကိုတိုက်ရိုက်ချိတ်ဆက်ပေးထားတဲ့မဟာဗျူဟာကျနယ်စပ်ဖြတ်ကျော်လမ်းကြောင်းတစ်ခုဖြစ်ပါတယ်ကြောက်ဖြူထူးစည်းဝါးရေးစုံနဲ့ရင်းနှီးစိတ်ကံကောင်တယ်ဖော်ဖို့အရှိန်မြင့်လာတာကလည်းသတိပြုစရာဖြစ်ပါတယ်ကြောက်ဖြူစီမံကိန်းကိုစနိုင်မှု EIA SIA လုံးမဲ့ MSR ကုမ္ပဏီနဲ့လူလူတွေ့ဆုံဆွေးနွေးမှုနှစ်ရက်ကြာပြုလုပ်မယ်လို့တရုတ်အစိုးရပိုင်း CITIC ကထုတ်ပြန်ခဲ့ပါတယ်။ဒီဆွေးနွေးမှုကိုစီမံကိန်းကောင်တယ်ဖော်မဲ့ကြောက်ဖြူနဲ့မရေကျော်မှလုပ်မှာဖြစ်ပါတယ်။ကြောက်ဖြူစီမံကိန်းဟာတရုတ်မြန်မာစီးပွားရေးဈေးညံစီမံကိန်းတွေထဲမှာအရေးပါတာဖြစ်လို့ဒီဆွေးနွေးမှုကအာရုံစိုက်ရမယ့်ကိစ္စတစ်ခုဖြစ်ပါတယ်။အညာဒေသမှာတော့စစ်ကောင်စီကိုအားမပေးဖို့တရုတ်နိုင်ငံအပေါ်ဆန္ဒပြနေတာတွေဆက်ဖြစ်နေပါတယ်။တရုတ်ရင်နံပိုင်လိုင်းဖြတ်တန်းရာအနီးမှာရှိတဲ့မကွေးတိုင်းငဖဲမြို့နယ်နဲ့ပွင့်ချုံမြို့နယ်တွေမှာဆန္ဒပြမှုတွေဖြစ်ခဲ့တာပါစစ်ကောင်စီကိုဆက်လက်ထောက်ခံနေရင် တရုတ်ကျိုးစီးပွားပေါ်ထိခိုက်မဲ့အကျိုးဆက်တွေရှိလာမယ်လို့နဖဲမျိုးနယ်ဆန္ဒပြမှုတွေမှာသတိပေးခဲ့ကြပါတယ်မကွေးတိုင်းပွင့်ဖြူမျိုးနယ်မှာတော့ဒေသခံ PDF အဖွဲ့ဖြစ်တဲ့ Freedom People Force ကတရုတ်နိုင်ငံကိုဆန္ဒပြခဲ့တာပါတရုတ်နိုင်ငံအနေနဲ့စစ်ကောင်စီကိုမထောက်ခံပဲမြန်မာလူထုရဲ့သဘောဆန္ဒကိုအလေးထားဖို့သူတို့ကတောင်းဆိုခဲ့ပါတယ်အခြားတစ်ဖက်မှာတော့တရုတ်မြန်မာနယ်စပ်ခေတ်တွေပြန်ဖွဲ့နိုင်ဖို့ဆွေးနွေးနေကြတာဟာသတိပြုစရာတစ်ခုဖြစ်ပါတယ်မူဆယ်ခရိုင်တွင်းကမန်ဝင်းဂိတ်အပါအဝင်ကျေကောင်မူဆယ်နယ်စပ်ခေတ်ပြန်ဖွဲ့နိုင်ဖို့နှစ်နိုင်ငံနယ်စပ်တာဝန်ရှိသူတွေဆွေးနွေးခဲ့ကြတာပါတစ်ချိန်တည်းမှာပဲကျူကုတ်ပန်ဆိုင်ဝန်ထိန်နယ်စပ်ခေတ်မှာကိုဗစ် -19 ကာကွယ်ရေးအတွက်လုပ်ထားတဲ့အတားအဆီးတွေကိုတရုတ်ဘက်ကဖယ်ရှားခဲ့ပါတယ်မူဆယ်၁၀၅မိုင်ကုန်သွယ်ရေးစုံမှာတရုတ်အကူအညီနဲ့စောက်ထားတဲ့ကနေတထောင်ကိုဗစ်ကုသရေးစံနာကိုရွှေလီမြို့နိုင်ငံရေးအတိုင်ပင်ခံကွန်ဖရင့်ဥက္ကဋ္ဌကလာကြည့်ခဲ့ပါသေးတယ်။နယ်စပ်ခိတ်တွေပြန်ဖွင့်နိုင်မှုဆွေးနွေးမှုတွေနဲ့အတူမြန်မာအခြေစိုက်ယူနန်တရုတ်ကုန်သည်ကြီးများအသင်းတည်ထောင်လိုက်တာကလည်းသတိပြုစရာတစ်ခုဖြစ်ပါတယ်။ယူနန်ကုန်သည်ကြီးများအသင်းတည်ထောင်ခဲ့တာကိုတရုတ်သတင်းမီဒီယာတွေကဖော်ပြခဲ့ကြတာဖြစ်ပါတယ်။ဒီအသင်းကစီးပွားရေးဇင်းညာအကောင့်ထဲပေါ်ရင်းနဲ့တရုတ်မြန်မာစီးပွားရေးကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်ဖို့ပါဝင်သွားမယ်လို့ဆိုပါတယ်။
ASV မြန်မာရဲ့မြင်ကွင်းကြေမှတ်စုအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ VOA American တန်ခါအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။သွားရရှိမြခင်ဗျာ။ခီးသွားလုပ်ငန်းအပါအဝင်စီးပွားရေးအဆင်ပြေမှုတွေရှိခဲ့တဲ့တတိယလင်္ကာနိုင်ငံဟာဒီနေ့မှာတော့စီးပွားရေးအကြအတဲနဲ့ရင်ဆိုင်ရပြီးမြန်မြန်ဆန်ဆန်ပဲဒေဝါလီခံရတဲ့အခြေအနေရောက်သွားပါတယ်။ရှေ့ဆက်ပါတွေဖြစ်လာနိုင်ပါတယ်။ VOA ပုံပြရုပ်သံမှာမအေးတန်နာကျော်ကတင်ပြပေးထားပါတယ်ခင်ဗျာ။
တတိယငါစီးပွားရေးဟာတချိန်ကတော့ဖွံ့ဖြိုးဆဲနိုင်ငံတွေအတူယူရမယ့်ပုံစံလိုရှုမြင်ခဲ့ကြတာပါအခုတော့ဒေဝါလီခံလိုက်ရတဲ့အခြေအနေစိုက်သွားပါရင်မဖြစ်သွားခဲ့တာပါလေကမ္ဘာနဲ့ပြည်တွင်းကအခြေအနေအမျိုးမျိုးပေါင်းစုပြီးတော့ပြဿနာကမြင်းမြန်ဆန်ဆန်ပဲကြီးထွားသွားခဲ့ပါရဲ့2019မှာအစ္စတာတနင်္ဂနွေအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်လူ150ကျော်သေဆုံးခဲ့ရမှုအပါအဝင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးနောက်နိုင်ငံရဲ့အဓိကခီးသွွားလုပ်ငန်းစတင်ကျဆင်းလာခဲ့ပါရဲ့ကိုရိုနာကပ်ဘေးကျလာလို့လေခီးသွွားလုပ်ငန်းပို့ပြီးတော့ထိခိုက်ရပါတယ်။နိုင်ငံရဲ့ဘတ်ဂျက်ပြဿနာကအစိုးရရဲ့စီမံခန့်ခွဲမှုညံ့ဖျင်းတာနဲ့အဂတိလိုက်စားမှုတွေကြောင့်ပိုဆိုးစေတယ်လို့စီးပွားရေးပညာရှင်တွေကပြောပါတယ်။နိုင်ငံကထွက်ပြေးသွားတဲ့တမရဟောင်းဂိုတာဘာယာရာဂျာပတ်ဆာကအခြေခံအဆောက်အအုံစီမံကိန်းတွေအတွက်ငွေအများပြားသုံးခဲ့ပြီး2019မှာလည်းနိုင်ငံသမိုင်းမှာအများဆုံးဖြစ်တဲ့အကောက်ခွန်လျှော့ချမှုလုပ်ခဲ့ပါတယ်။တဘာဝအတိုင်းစိုက်ပျိုးမွေးမြူရေကိုအားပေးတဲ့အနေနဲ့ဓာတ်ရုပ်တည်းမြေဩဇာတင်သွင်းမှုကိုရုတ်ရက်ပိတ်လိုက်ပြီးမယ်စိုက်ပျိုးမွေးမြူရေသမားတွေအတွက်တဘာဝတည်းမြေဩဇာရရှိဖို့ဘာမှလုပ်ဝင်ပေးခဲ့ပါဘူးရလိုက်ကတော့စဘာထွန်းနှုံထိုးကျသွားပြီးအခြေခံစားကုန်စဘာစီတက်သွားခဲ့ပါတယ်မကြခင်မှာပဲအစိုးရငွေပြတ်သွားပြီးနိုင်ငံသားအရန်ငွေလဲအကုန်သုံးလိုက်ရပါတယ်2020အစမှာတော့မြေရှင်တွေကတရုတ်လင်္ကာကိုငွေကြေးယုံကြည်ရမှုအစဉ်ရှော့လိုက်ပြီးတော့တဖြည်းဖြည်းနဲ့နိုင်ငံတကာဗန်နာရေးဈေးကွက်ကနေဖယ်ထုတ်လိုက်ပါရင်နိုင်ငံရဲ့ငွေကြေးစနစ်ပြိုလဲငွေကြေးဖောင်းပွားမှုမြင့်တဲ့ပြီးတော့အစိုးရလည်းနိုင်ငံသားချင်းငွေနဲ့ဒေဝါလီခံလိုက်ရပါတယ်ဒီတော့အခြေခံလူရင်းစားဘာတွေဖြစ်ကုန်ပါလဲတာမန်ဆိုအစာရေစာပေါ့ကျွဲတဲ့နိုင်ငံမှာလူတွေငတ်မွတ်လာပါတယ်မိသားစု10စုမှ9စုကသူတို့စားတဲ့ပမာဏကိုရှော့ချရရတယ်လို့ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ်ကပြောပါတယ်လူတွေကိုယ်တိုင်စိုက်ပျိုးစားတောက်နိုင်ဖို့အစိုးရဝန်ထမ်းတွေကိုတပတ်တည်းရဲ့ရုံးတည်းရဲ့ရှော့ပစ်လိုက်ပါတယ်။ဓာတ်ဆီဆိုင်တွေလည်းစီပြက်ပြီးမီးပြတ်တာတွေများလာတာပါ။စားသုံးစီလိုလောင်စားလိုအခြေခံစားသုံးကုန်တွေဝယ်ဖို့နိုင်ပေါင်းများစွာတန်းစီကြရပါတယ်။အဲ့ဒီပစ္စည်းတွေဝယ်လို့ရရင်တော့ဈေးတွေအရန်ထုတ်တယ်လို့လူတွေမဝယ်နိုင်ပါဘူး။ဆရာဝန်တွေလည်းဈေးတွေပြက်လို့နေပါဖြစ်ပြီးလူတွေနေမကောင်းမဖြစ်အောင်နေဖို့တတိပေးနေကြပါတယ်ရှေ့ဆက်ပါတွေဖြစ်လာမလဲလူရဲ့22တန်းရှိတဲ့တီးလင်ကဟာတခြားနိုင်ငံတွေရဲ့အကူအညီကိုတောင်းခံရပါတယ်အိန္ဒိယကဒေါ်လာတန်းထောင်ပေါင်းများစွာချီပေးပြီးတရုတ်ကတော့သူတို့ပေးထားတဲ့ကျွေးတွေပြန်ဆက်တာပုံစံပြင်ဆင်မှုလှုပ်ဆောင်မှုထောက်ခံတယ်လို့ဆိုပါတယ်နိုင်ငံတကာငွေကြေးရံမှုတွေအဖွဲ့ကလည်းအစိုးရနဲ့အတူငွေကြေးထောက်ကူအစီအစဉ်တစ်ခုရေးဆွဲနေပါတယ်ကုလသမဂ္ဂကတော့တကွာလုံးကဝိုင်းကူကြကိုအစတင်နှိုးဆော်ပါပြီ။ဒါမင်းလေတီရီလင်ကာရဲ့နိုင်ငံရေးဖောက်ပြန်မှုတမိုင်းကိုကြည့်မယ်ဆိုရင်ဘယ်ဘဏ္ဍာရေးထောက်ကူအစီအစဉ်ပဲဖြစ်ဖြစ်ပြဿနာဖြစ်နိုင်တယ်လို့စီးပွားရေးပညာရှင်တွေကပြောပါတယ်။
စစ်ပွဲရဲ့အကျက်တဲကြောင့်ဖြစ်တဲ့နိုင်ငံရေးကမကမအခြေအနေကလည်းဒီလုပ်ငန်းစဉ်ကိုပို့ပြီးတော့မရေမရာဖြစ်နေတာပါအခွန်လျှော့တာဓာတ်ရုတက်မြေဩဇာတင်သွင်းမှုပိတ်တာဒီလိုစစ်ပွဲရဲ့စုပ်ကိန်းဆိုင်အောင်တွန်းပို့တဲ့မူဝါဒတချို့ကိုအစိုးရပြောင်းလဲလိုက်ချိန်မှာဒီပြောင်းလဲမှုရဲ့ရလဒ်ကိုမြင်ရဖို့တော့အချိန်ဆောင်ရအောင်မှာဖြစ်ပါတယ်
မရတနာကျော်စီစဉ်တင်ဆက်တဲ့သီရိလင်္ကာနိုင်ငံစီးပွားရေးအကြောင်း VOA ပုံပြရုပ်သံအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုတင်ပြပေးဖို့အလဲရောက်လာပါပြီအီတလီနိုင်ငံ Florence မြို့မှာမြေထားပုံစံတူအယုတ်လေးတွေကိုပြသထားတဲ့ပြလိုက်တစ်ခုဖွင့်လှစ်ထားပါတယ်ခီးတဲ့တွေကုန်နေတင်ဆောင်သွားလာတဲ့နေတဲ့မြေထားယုတ်လေးတွေကဥရောပတစ်လွှာမှာတကယ်ရှိတဲ့ရှုခင်းအလားတွေကြာပြေဆွဲသွားလာနေသလိုဖြစ်အောင်ပြင်ဆင်ပြသထားတဲ့ပြတိုက်စီမဆုမြတ်မုံကကဘာတစ်လွှာခီးသွားအစီအစဉ်ကနေခေါ်သွားပါမယ်ခင်ဗျာ
အီတလီနိုင်ငံ Florence မြို့က Santa Maria Novella မြေထားဘုရားရုံကိုလှမ်းမြင်နေရတဲ့ရုပ်ရှင်ရုပ်တစ်ခုထဲမှာခီးသည်တွေ၊ကုန်တွေကိုတင်ဆောင်ထားတဲ့မြေထားရုပ်ကလေးတွေကအီတလီ၊ Austria နဲ့ Germany နိုင်ငံတွေကြားမှာပြေးဆွဲတက်ဝင်နေပါတယ်။အီတလီနိုင်ငံ Albert Jun ရဲ့ရှုခင်းအမှားတွေ၊ Austria နိုင်ငံကတာယာတဲ့တောင်တန်းတွေ၊ Germany ကဘီသုကာမြောက်အဆောက်အဦတွေကြားသွာလာနေကြတဲ့မြေထားလေးတွေကအပြစ်မှတကယ်ရှိတဲ့မြေထားတွေအတိုင်းပုံစံငယ်လုပ်ထားတဲ့မြေထားရုပ်ကလေးတွေဖြစ်ပါတယ်။ဘာဒနာပါဒရီအစအဆုံးဆင်နိုင်အောင်လုပ်ထားတဲ့မြာကင်နဲ့ပီကိုကုမ္ပဏီတို့ကထုတ်တဲ့မြေထားရုပ်ကလေးတွေကိုလွန်ခဲ့တဲ့နှစ်ပေါင်း90အတွင်းမှာစုဆောင်းတက်ဆင်ခဲ့သူတယောက်ရဲ့ဝါဒနာနဲ့ဆိတ်ရှည်လက်ရှိဖန်တီးမှုတွေကိုမြင်တွေ့ရနိုင်ပါတယ်။ဝါဒနာရှင်မာကတ်စ်ဂျူဆပ်ပေပတာနိုကတ်စတဲလိုဒီဆန်ဂျူလီယာနိုဆောက်လုပ်တက်ဆင်ထားတဲ့မြေထားရုပ်ကလေးတွေကို280စတူရန်မီတာအကျယ်အဝန်းရှိတဲ့ရုပ်ရှင်ရုံထဲမှာပြတိုက်အဖြစ်နဲ့ပြသထားတာဖြစ်ပါတယ်။အသေးစိတ်အနုစိတ်အချိန်ပေးတက်ဆင်ရတဲ့မြေထားလေးတွေမြေထားတန်လန်းတွေကိုမာကတ်စ်ဂျူဆပ်ပေက1982ခုနှစ်မှာတည်းကစတင်ဆောက်လုပ်ခဲ့တာဖြစ်တယ်လို့သားဖြစ်သူကပြောပြပါတယ်
Il plastico è nato da una passione di mio padre per in realtà per le macchine e i modellini di macchine poi dopo nel negozio non trovando le macchine si è innamorato
ကိုင်းစီရတဲ့ပုံစံတူမော်တော်ကားအယုတ်တွေကိုအင်ပတန်ကြိုက်နှစ်သက်တဲ့ကျွန်တော်ဖေရဲ့ဝါဒနာကနေပြီးတော့ဒီမြေထားပုံစံတူတွေဖြစ်လာတာပါသူငငယ်ကဒီကိုရိုင်းစင်မှုတဲ့ပုံစံတူကားအယုတ်ကိုစိုက်မှသွားဝယ်တော့ကားရီတစည်းမှရှာမတွေ့ခဲ့ပါဘူးအဲ့ဒါနဲ့ဆိုင်ပန်ရှင်ကမိရထားတွေကလည်းစိတ်ဝင်စားစရာကောင်းတယ်ဆိုပြီးတော့ပြောပြရှင်းပြခဲ့ပါတယ်အဲ့ဒီကစပြီးတော့မိရထားတွေအပေါ်မှာသူ့ရဲ့စိတ်ဝင်စားမှုစတာပါအရင်တည်းကဒီပုံစံတူကားအယုတ်တွေကိုခုံမင်းတဲ့ဝါသနာရှိပြီးသားမလို့ပြလိုက်လို့မယ်ဆိုတဲ့စိတ်ကူးပေါ်လာခဲ့တာဖြစ်ပါတယ်ပုံစံတူအယုတ်စင်တာဝါသနာပါသူတိုင်းသူတို့စိတ်ရှိလက်ရှိဖန်တီးထားတဲ့လက်ရာတွေကိုတခြားသူတွေကလည်းမြင်စီချင်းမျှဝေခြင်းနဲ့စိတ်ရှိကြပါတယ်ကျွန်တော်ဖေကလည်းသူအသေးစိတ်အနုစိတ်ဖန်တီးထားတာကိုအများပြည်သူကြည့်နေအောင်လုပ်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့လုပ်ခဲ့တာပ
ါမာကတ်စ်ဂျိုဆပ်ပေလိုပဲပုံစံတူမြေထားရုပ်ကလေးတွေကိုတက်ဆင်ဖန်တီးရတာဝါသနာပါတဲ့သူ့ရဲ့တငယ်ချင်းတချို့လှုပ်ထားတဲ့ရုပ်ကလေးတွေလည်းဒီမှာပါပါတယ်ဝါသနာရှင်တွေရဲ့ဖန်တီးမှုကရံမသွားသလိုရုပ်ကလေးတွေကလည်းပို့ပြီးသားတိုးလာပါတယ်မြေထားလှိုင်ကူတွေဘူရာယုံတွေစိမ့်ဆိုတဲ့ရှုခင်းတွေကြားမှာတွာလာနေတဲ့မြေထားငယ်လေးတွေကအပြစ်မှတကယ်တွာလာပြေးဆွဲနေတဲ့မြေထားတွေလိုဖြစ်နေပါတယ်ဒီပြားလိုက်မှာပြင်ဆင်ထားတဲ့နောက်ခံရှုခင်းတွေကလည်းဥရောပနိုင်ငံတွေမှာအပြင်မှာတကယ်ရှိတဲ့နေရာတွေကိုဖန်တီးထားတာဖြစ်တယ်လို့ဒီပြားလိုက်ကိုခင်းချင်းပြင်ဆင်ခဲ့တဲ့ဒီဇိုင်နာကပြောပြပါဗျာ
။ I luoghi esistono realmente e poi qui si trasformano ovviamente in un paesaggio
ဒီမှာပြထားတဲ့နေရာတွေအပြင်မှာလည်းတကယ်ရှိပါတယ်။ရှုခင်းတွေကိုပို့ပြီးစိတ်ကူးရင်ဆန်ဆန်နဲနဲပြုပြင်ထားပါတယ်။ဂျာမနီနဲ့ဩစတြေးလျကမြို့ပြပုံစံမျိုးတွေလှုပ်ထားတာပါ။ဂျာမနီကပုံစံတူမီယထားမော်ဒယ်အယုတ်ကုမ္ပဏီတွေဖြစ်တဲ့မြာကင်နဲ့ပီကိုကအယုတ်တွေကိုအခြေခံလုပ်ထားတာပါ။အီတလီရှုခင်းတွေကလည်းမပါလို့မဖြစ်ပါဘူး။ဒါကြောင့်အယ်ဘတ်ဂျွန်ဘော်ကပေါ်ဒူဆာဆာယူမြို့လေးပါပါတယ်။ဒိုလိုမိုက်တောင်တန်းတွေလည်းပါပါတယ်။ကော်တီနာတောင်တန်းတချို့လည်းပါပါတယ်။မီလန်မြေထားဘူဒာယုံကိုလည်းဘာလင်ကဟော်ဘန်ဟော့ဘူဒာကြီးနဲ့ပေါင်းထားပါတယ်။ယင်တဲကနှစ်သက်တဲ့နေရာတွေကိုစစ်ကူးနဲ့ပေါင်းပြီးတော့ဖန်တီးထားတာပါ
။လွန်ခဲ့တဲ့နှစ်ပေါင်း90တဲကဝါသနာရှင်မာကတ်စ်ဂျူဆပ်ပေဖန်တီးတက်ဆင်ထားတဲ့မြေထားရုပ်ကလေးတွေကညပြလွန်လာတဲ့အတွက်အခုလိုပြတိုက်မှာတိတိတန့်တန့်မပြနိုင်ခင်ကမိသားစုပိုင်းလေတော့ channel ကကိုရောင်ထဲမှာထားခဲ့ရသလိုလေရင်ကိုရောင်တစ်ခုထဲမှာလည်းထားခဲ့ရပူပါတယ်အခုတော့ဒီမိရထားရုပ်ကလေးတွေအတွက်အမြဲတမ်းနေရာရသွားပါပြီလှုပ်ရှားတက်ဝင်နေတဲ့ဒီနေရာကမိရထားပြတိုက်ဆိုတာထက်ကိုစိတ်ကူးအိမ်မက်တွေကိုအမှတ်တရဖြစ်အောင်လုပ်ထားတဲ့နေရာလို့ပြတိုက်ဖန်တီးသူတွေကပြောပါတယ်
Ma in realtà la cosa straordinaria è che non rappresenta niente.
ပြသထားတဲ့ပုံစံတူအယုတ်တွေရဲ့ထူးခြားချက်ကတော့ဘာကုမကိုစားပြုလုပ်ထားတာမဟုတ်တာပါပဲလူတယောက်ရဲ့စိတ်ကူးအိမ်မက်တွေကလူတွေစိတ်ဝင်စားစရာဖြစ်နေတာပါကျွန်တော်တို့မျိုးလုံးမိတ်ပြီးတော့စိတ်ကူးရင်ကြည့်တဲ့အခါတခြားရှုထောင့်မြင်ကွင်းတွေပေါ်လာပါတယ်အဲ့ဒါကိုလက်တွေ့ပုံဖော်လိုက်ရင်ကို့အတွက်ဘယ်လိုမှဖော်ပြလို့မရတဲ့အတွေ့အကြုံရပြီးတော့တသက်လုံးမမေ့နိုင်စရာဖြစ်ပါတယ်ကို့အိမ်မက်တွေကလက်တွေ့နဲ့ဆက်ဆက်မှုရှိကြမှာရှိမှာပါဒီနေရာကိုလာကြည့်တဲ့သူတွေအနေနဲ့အိမ်မက်စိတ်ကူးတွေတဲ့နင့်မျောသွားစေခြင်းနဲ့ရွယ်ချက်နဲ့လှုပ်ထားတာဖြစ်ပါတယ
်။အသက်ကြီးငယ်မရွေးပြတိုက်လာကြည့်သူတိုင်းလှုပ်ရှားသွားလာနေတဲ့မိရထားလေးတွေကြားမှပို့ပြီးနင့်မျောသွားစေဖို့အတွက်မိအောင်တွေနောက်ခံအတန်တွေကိုလည်းပြတိုက်ဖန်တီးသူတွေကထဲသွင်းထားပါတယ်။နေကင်းကနေညဘက်ပြောင်းသွားတာမျိုးရာသီဥတုပြောင်းလဲသွားတာမျိုးအမြင်ပြောင်းလဲသွားအောင်လို့နောက်ခံပြသမှုတွေကိုအီတလီမัลတီမီဒီယာဒီဇိုင်းစတူဒီယိုတခုကဖန်တီးပေးထားတာဖြစ်ပါတယ်
။ Siamo partiti è imprescindibile partire dal plastico perché è un grande soggetto narrativo.
ပုံစံတူအယုတ်တွေကိုပုံဖော်ပြတဲ့နေရာမှာနောက်ခံအတန်း sound effect တွေမီးရောင်တွေကမပါမဖြစ်လိုအပ်ပါတယ်။ဒါမှကိုပုံဖော်ပြသခြင်းနဲ့မီယထားစနစ်ပုံစံအသက်ဝင်မှာပါ။ဒါကြောင့်ရှုခင်းတွေဂျားမှာယထားတွေသွားလာနေတဲ့သုံးဖက်မြင်ပြသမှုလုပ်တဲ့နေရာမှာအမြင်နဲ့အကြားကိုပါထည့်သွင်းပုံဖော်ဖို့စဉ်းစားခဲ့ကြပြီးတော့မိနစ်30စာနောက်ခံပုံဖော်ပြသမှုကိုထည့်သွင်းထားတဲ့အတွက်ပို့ပြီးတော့အသက်ဝင်ပါတယ်
။အီတလီနိုင်ငံဖလော်ရန့်စ်မြို့ကဒီမီယထားပုံစံတူပြတိုက်ဖွင့်နိုင်ဖို့အတွက်ရုပ်ရှင်ရုံကိုအသွင်ပြောင်းပြင်ဆင်ထားရတာပါ။ဥရောပမှာပုံစံတူမီယထားလေးတွေစူးစီးပြသထားတဲ့အကြီးဆုံးပြတိုက်လို့လည်းပြောနိုင်ပါတယ်။ပြတိုက်လာကြသူတွေအနေနဲ့အန်အောအတူယူဖန်တီးလူစိတ်တွေဖြစ်သွားရုံမကပဲကိုဝါဒနာပါရာကိုဆက်လက်လေ့လာနေဖို့စိတ်ကူးတွေကအတိုင်းလက်တွေ့အကောင့်ထဲပေါ်ကြည့်ဖို့နဲ့စိတ်ကူးတွေဆက်လက်ရှင်းသင်နေဖို့ဆိုတဲ့အသည့်မျိုးရသွားစေချင်တယ်လို့ပြတိုက်တာဝန်ရှိသူတွေကပြောပါတယ်။ဒီပုံစံတို့မြတ်ထားလေးတွေကနေကိုမတင်ယူမလုံနိုင်တာဘာမှမရှိဘူးဆိုတဲ့အချက်ကိုခေါင်းထဲရောက်သွားကြဖို့မျှော်လင့်တယ်လို့လည်းပြောပါတယ်ရှင်။ကျွန်မဆုမြတ်မောင်ပ
ါ။မဆုမြတ်မောင်စီစဉ်တင်ဆက်တဲ့ကဘာတလောခီးတော့အစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။အင်္ဂါနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ View American တန်ကအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့အင်္ဂါညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုဥတ္တမောင်တန်ကတင်ပြပေးပါဦးမယ်ခင်ဗျာ
လက်နက်ထုတ်လို့ရတဲ့ယူကရိန်းစစ်တပ်အတွက်စီးရဲလေးချင်းမှုကိုတွန်းမြင့်နိုင်မဲ့နည်းလမ်းတွေပြင်ရုရှားနိုင်ငံသားတွေပေါ် Visa ကန့်သတ်ဖို့ကိစ္စတွေကိုဥရောပသမ္မတဝန်ကြီးတွေကအင်္ဂါနေ့မှာဆွေးနွေးခဲ့ကြပါတယ်အစည်းအဝေးကိုချက်သပ်ပြနိုင်ငံရဲ့မြို့တော်ပရက်မှာကျင်းပနေတာပါဆေးဆိုင်ရာပစ္စည်းတွေနဲ့ရင်းမြစ်တွေကိုအကောင်းဆုံးဘလို့စုပေါင်းသုံးပြီးယူကရိန်းအတွက်လေကြောင်းရောင်ကာကွယ်စနစ်လိုကာကွယ်ဆိုင်ရာလက်နက်တွေခဲယမ်းမြစ်ကြောက်တွေဝယ်ယူရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပမဲ့ GML Exhibition Company ရဲ့ကာကွယ်နဲ့လုံခြုံရေးဆိုင်ရာပြပွဲနဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်မြန်မာစစ်ကောင်စီအရာရှိတွေကိုဖိတ်ကြားထားတာကြောင့်လူခွင့်ရေးအဖွဲ့တွေကကန့်ကွက်နေကြပါတယ်ဩဂုတ်လ၁၉ရက်နေ့ကစက်တင်ဘာလ၁ရက်နေ့ထိဘန်ကောက်မြို့နီးမောင်တောင်တနီမှာကျင်းပမဲ့ညီလာခံဟာထိုင်းဆိုရထိုင်းကော်ရီဝန်ကြီးဌာနကတရားဝင်စီစဉ်ကျင်းပတာမဟုတ်ပေမဲ့နိုင်ငံတကာနဲ့အာဆီယံဒေသကကြီးရည်လေစစ်တပ်ကြီးကဲတွေကိုဖိတ်ကြားထားတဲ့ကာကွယ်ရေးဆိုင်ရာပြပွဲဖြစ်ပါတယ်။ရာသီဥတုဖောက်ပြန်တဲ့ဒဏ်ကိုပြင်းပြင်းထန်ထန်ခံနေရတဲ့မြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာထိရောက်တဲ့လုပ်ငန်းတွေလုပ်ဖို့အတွက်လက်ရှိဖြစ်ပျက်နေတဲ့အခြေအနေအချက်လက်တွေသိဖို့လိုအပ်နေတဲ့အကြောင်းလတ်စီဘွားရဲ့နိုင်ငံရေးသိပ်ပံတက်ကတို့တောင်အရှဌာနကစီးကန်းစားတစောက်ဒီနေ့ထုတ်ပြန်လိုက်ပါတယ်။အာရှဒေသတွေမှာမိုးသည်ဌာနစိုက်ကလုန်းမုန်တိုင်းဝင်တာမြေရှန်တာမိုးသည်မုန်တိုင်းတိုက်ခိုက်တာအပါအဝင်သဘာဝပတ်ဝန်းကျင်အန္တရာယ်တွေကိုမြန်မာနိုင်ငံကပုံမှန်ရင်ဆိုင်နေရတဲ့အထက်မှာနိုင်ငံတိုင်းကဖြစ်ပါဝင်တယ်လို့ဆိုပါတယ်။လူခွေရေးချိုးပေါက်နေတဲ့မြန်မာစစ်တပ်ရဲ့စီးပွားရေးလုံနေတာကိုရပ်ဆိုင်လိုက်ဖို့ဂျပန်ရင်းနှီးမြုပ်နှံသူအစုရှာရှင်တွေကိုလူခွေရေးအဖွဲ့ရှစ်ဖွဲ့ကတောင်းဆိုလိုက်ပါတယ်။ဩဂုတ်လ29ရက်နေ့ဇွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာ Meg of White နဲ့ Watch the Justice for Myanmar အဖွဲ့အပါဝင်အဖွဲ့ရှိဖွဲ့ကအခုလိုတောင်းဆိုလိုက်တာပ
ါနောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုဥတ္တမောင်တန်းကတင်ပြပေးခဲ့တာပါခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့အလိမ့်မှာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopes နဲ့ PJ Elliot တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ VOA အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်တော်ရရှိများနဲ့တကွအမြဲတမ်းပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.